Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ5ရက်အင်္ဂါနေ့ညပိုင်း 9:20 NIT စီစဉ်တွေကိုတိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190ရိုကနေတိုက်ထုတ်လွှင့်နေပါပြီ။ကျမအနင်္ဂလာပါဒီကနေ့စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ။စီးရီးယားနိုင်ငံမှာဆွေရတက်တွေကရောတပုံအဖွဲ့တွေကပါစစ်ရာဇဝတ်မှုတွေကိုကျူးလွန်နိုင်ခြေရှိနေတယ်လို့လူခွင့်ရေးအဖွဲ့ Amnesty International ကပြောပါရယ်။နီပေါ်နိုင်ငံမှာအင်အားပြင်းကနေလှုပ်ခဲ့ပြီးလို့သတင်းတပတ်ကြော်ကြားလာပြီးဖြစ်ပေမဲ့လို့ငလင်တန်တင့်တဲ့တချို့နေရာတွေကိုအကူအညီတွေအရောက်ဖြောင့်ဝေဖို့မှာတော့အခက်အခဲတွေရှိနေတော့မယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါရယ်။တခါအမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ပြည်ထောင်စုလွတ်တော်နာရကသူရအုရွှေမန်းဟာမနေ့ကတော့သမ္မတဥဘာမရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးဘန်ဂျမင်ရော့စ်နဲ့တွေ့ဆုံခဲ့ပါရယ်ရှင်
။ကောင်းပါပြီ။အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပဋိပက္ခညှိနှိုင်းရေးအဖွဲ့တွေတိုက်ပွဲဖြစ်ပွားရာဒေသကိုတွားရောက်ပြီးပူးတွဲစစ်ဆေးမဲ့အစီအစဉ်ဖြတ်သိမ်းလိုက်ပါတယ်
။တကယ်ဆွေးနွေးထားတဲ့ကိစ္စကိုတွားမစလို့ရှိမှာဘလို့အကြောင်းမျိုးဖြစ်တော့ဦးစားပေးပြီးတော့တွားသင့်ပါတယ်။ငင်းချိုင်းရေးဆိုတာလည်းဒါနံပါတ်၁ကြားတဲ့အတွက်ပေါ့နော်
။ပြည်သူ့လွတ်တော်ကိုယ်စားလှယ်တော်တွဲပူပါရှင်အသေးစိတ်ကိုနောက်ပိုင်းမှာကြားရမှာပါ။ဒါပြင်တောင်ကုန်းမြို့ရဲ့အရှိတ်အဖက်ကKNU တပ်မဟာနှင့်ထိန်းချုပ်ရာနယ်မြေထဲကိုမြန်မာစစ်တပ်ဖက်ကတတိယကြိမ်အဖြစ်လေရင်နဲ့ပုံကျဲခဲ့တဲ့တဲ့တွင်မွန်ပြည်နယ်မှာတိစောက်မဲ့ကြောင်မီရဲတုံတအားပေးဆက်စီမံကိန်းကိုမွန်တေတာခန်ထောင်ချီကဒီကနေ့မှကန့်ကွက်ဆန္ဒထုတ်ပေါ်ကြတဲ့တဲ့တွင်တွင်နဲ့တခြားစိတ်ဝင်စားစရာတဲ့တွင်တွေကိုလည်းနောက်ပိုင်းမှာတင်ပြပေးမှာပါ။ခုရင်ဆုံးတော့အင်္ဂါနေ့ထိပ်တန်းရောက်တဲ့တွင်တွေကိုမခင်ဖြူထွေးနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
။အမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာလွန်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အညီလုပ်တဲ့ပွဲတစ်ခုရဲ့အပြင်ဘက်မှာလုံခြုံရေးအဆောက်အဦကိုပြစ်တက်ခဲ့တဲ့လူနှစ်ယောက်နဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်။အဲ့ဒီလူနှစ်ယောက်ကိုလည်းရဲတပ်ဖွဲ့ကပြစ်တက်ခဲ့တာပါ။ဒီလူနှစ်ယောက်ဟာ Arizona ပြည်နယ်မှာတခမ်းနဲ့နေထိုင်ကြတဲ့ Elton Simpson နဲ့ Nara Sophie တို့ဖြစ်ကြတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။Simpson ကို2006ခုနှစ်ကတည်းက FBI ဖွဲ့ကစောင့်ကြည့်နေခဲ့ပြီးတော့2010ပြည့်နှစ်မှာ FBI တာဝန်ရှိသူတွေကိုလိမ့်လည်ပြောဆိုမှုဆိုမာလီယားကအကြမ်းဖက်ဂျီဟတ်ဝါဒီတွေနဲ့ပူးပေါင်းလို့မှုနဲ့နောက်ပြစ်ဒဏ်ချမှတ်ခဲ့ဘူးတဲ့ဆိုတာကိုတရားရုံးထောက်ထားတွေကဖော်ပြပါဗျ။ Phoenix မြို့ကသူတို့နှစ်ယောက်အခန်းကို FBI နဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကဝန်ရှာခဲ့ပြီးတော့အဲ့ဒီတိုင်ဝန်တစ်ခုလုံးကိုပိတ်ပစ်လိုက်ပြီးနေထိုင်သူတွေကိုလည်းနှာရီအတော်ကြာရွှေ့ထားခဲ့ရပါဗျ။ဘာကြောင့်တိုက်ခတ်ခဲ့ရဲဆိုတာမသိရသေးပေမဲ့လို့ပွဲလုပ်တဲ့နေရာကလူတွေကိုပြစ်ခတ်ဖို့သွားကြတယ်ဆိုတာကတော့ထင်ရှားပါတယ်လို့ Texas ပြည်နယ် Garland မြို့ရဲတပ်ဖွဲ့ပြောခွင့်ရ Johan ကပြောပါတယ်။သူတို့နေရာပစ်လိုက်တဲ့လုံခြုံရေးအဆောင်ကတော့ခြေထောက်မှာတံရရခဲ့ပြီးစေကုသမှုခံယူပြီးတဲ့နောက်အခုစစ်ရုံကနေပြန်ဆင်းသွားပါပြီရှင်
။ American နိုင်ငံသားဝန်ကြီး John Kerry ဟာ Somalia နိုင်ငံကိုအင်ကာနေကချုပ်တင်အသိပေးခြင်းမရှိဘဲရောက်လာခဲ့သလိုစစ်ပွဲတွေဖြစ်ပွားနေတဲ့ Somalia နိုင်ငံကိုလက်ရှိနိုင်ငံသားဝန်ကြီးတာဝန်နဲ့ပထမဆုံးအကျဉ်းရောက်လာတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးပဲဖြစ်ပါတယ်။မြို့တော်မိုဂါဒီရှုလေစိတ်မှာမစ္စတာကယ်ရီ၃နိုင်ခွဲကြာလောက်နေခဲ့ပြီးဆိုမာလီယာသမ္မတဟာဆန်ရှိတ်မိုဟာမက်နဲ့တခြားအစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့မစ္စတာကယ်ရီခီးစင်နဲ့အတူလိုက်ပါသွားတဲ့ VOA သတင်းတော့ Pam Dawkins ကပြောပါတယ်။လုံခြုံရေးဆိုင်ရာကိစ္စရပ်တွေပြင်ဆိုမာလီယာမှာ2016ခုနှစ်ကျင်းပမဲ့ရွေးကောက်ပွဲနီးလာတာနဲ့အမျှတိုင်းပြည်ရဲ့ပြည်ပပြောင်းလဲရေးနဲ့ပွင့်မြူရေးဆိုင်ရာညီမှန်းချက်တွေနဲ့အညီပြည်မီအောင်ဆောင်ရွက်နေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတာပါပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းဆိုမာလီယာနိုင်ငံမျိုးတော်ဟာပုံမလုံးကျုံစိတ်ချတဲ့နေရာတစ်ခုဖြစ်လာပြီးမဲ့အစိုးရအနေနဲ့အယ်ကိုင်ဒါအဖွဲ့နဲ့ဆက်ဆက်နေတဲ့အယ်ရှဘတ်စစ်သွေးကြွတွေရဲ့အထူးကံတိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရာဆဲဖြစ်ပါတယ်နောက်တစ်ချိန်ဆိုမာလီယာနိုင်ငံကိုသူရောက်လာတဲ့အခါမိုဂါဒီရှုမြို့နယ်မှာအန္တရာယ်မရှိလမ်းလျှောက်နိုင်တဲ့အခြေအနေမျိုးဖြစ်လာဖို့တိုးတက်မှုတွေရှိလာဖို့သူမျှော်လင့်ကြောင်းလဲမစ္စတာကယ်ရီကအမှတ်ချက်ပေးပြောကြားသွားပါတယ်ခင်ဗျာ
စီးရီးယားနိုင်ငံရဲ့အခြေစိုးမျိုးအလက်ပေါ်မှာဆွေရတက်တွေနဲ့တိုက်ခန့်လက်နက်ကင်တက်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဒီတိုက်ပွဲတွေမှာနှစ်ဖက်စလုံးကလူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေကိုကျူးလွန်နေနိုင်တယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကဒီကနေ့ထုတ်ပြန်တဲ့အစီအကစားထဲမှာဖော်ပြပါတယ်အလပ်ပုံမျိုးမှာနေထိုင်လုံလုံကင်နေကြတဲ့လူတရာနဲ့တွေ့ဆုံမေးမြန်းချက်တွေကိုအခြေခံပြီးတော့ဖော်ပြထားတာမှာပြီးခဲ့တဲ့ဇန်နဝါရီလကစလို့အစိုးရစစ်တပ်ဟာဈေးပလီစစ်ရုံနဲ့စာတင်ကြောင်းတွေကိုစီပိုင်းဘုံတွေနဲ့ဒီတခြားပောက်ကွဲစီတဲ့လက်နက်ပစ္စည်းတွေကိုတုံးပြီးတော့တိုက်ခိုက်ခဲ့တယ်လို့ Amnesty International အဖွဲ့ကဖော်ပြပါရယ်အလားတူဒီအတိုက်ခံလက်နက်ကင်တွေကလည်းမော်တာကြီးတွေနဲ့တိုက်ခိုက်တာရှိပြီးတော့ဒီနှစ်ဖက်စလုံးကနေအကျဉ်းသားတွေကိုဖမ်းဆီးခေါ်ဆောင်တာနှိပ်စက်ညှဉ်းပန်းတာတွေရှိတဲ့အကြောင်းဒါပေမဲ့လို့ချိုးဖောက်မှုအများစုကိုတော့အစိုးရတပ်ဖွဲ့ကအဓိကလှုံ့ဆော်နေတာလို့အစီအစဉ်ကစာမှာဖော်ပြပါရယ် နေရအနှက်မာဒီအထူးသဖြင့်အစိုးရစစ်တပ်ကအရက်သားတွေနေထိုင်ရာရက်ကွက်တွေပေါ်ကိုလေကြောင်းကနေရရက်ဆက်ဆက်ဘုံကျဲတိုက်ခိုက်နေတာတွေကြောင့်အလပိုမျိုးကအရက်သားပြည်သူတွေအသက်ရှင်နေထိုင်မှုပိုပြီးတော့ခက်ခဲလာစေပြီးဒါဟာရက်သားပြည်သူတွေအပေါ်တမင်ရွယ်ပြီးတော့ပြစ်မှတ်ထားတိုက်ခိုက်နေတဲ့စစ်ရာစစ်ဝတ်မှုတွေဖြစ်တယ်လို့ Amnesty International အဖွဲ့ရဲ့အရှေ့လယ်ပိုင်းနဲ့မြောက်အာဖရိကရေးရာညွှန်ကြားရေးမှူး Philip Luther ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီတော့တွင်စီးရီးယားပြည်ပခအဆုံးသတ်နိုင်အောင်နိုင်ငံတကာကနီးလန်းရှာဖွေကြိုးပမ်းတဲ့အနေနဲ့ဒီပြည်ပခမှာပါဝင်ပတ်သက်နေတဲ့အဖွဲ့တွေနဲ့ပြည်ပခအဆုံးသတ်ရေးဝိုင်းဝန်းကြိုးပမ်းနေကြတဲ့တွင်နဲ့အတူစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကော်စလဲစတက်ဖန်ဒီမစ္စတူဝါတို့ဂျနီဗာမြို့မှာဒီကနေ့အင်္ဂါနေ့ကစပြီးတော့တပတ်ကြာတွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့ရှိနေပါတယ်ရှင်
မြေထဲပင်လည်းဖြတ်ပြီးဥရောပကိုရွှေ့ပြောင်းဝင်ရောက်ဖို့ကြိုးစားသူတွေကိုလစ်ဗျားနိုင်ငံနဲ့အီတလီနိုင်ငံဆစ်စလီကျွန်းကြားမှာကယ်တင်ဖို့ကြိုးစားချိန်အတွင်းတနင်္ဂနွေနေ့ကတည်ဆုံးသူ40လောက်ရှိနိုင်တယ်လို့အကူအညီပေးရေးအဖွဲ့ Save the Children ကပြောပါတယ်အသက်မသေးကြတဲ့သူတွေရဲ့ပြောဆိုမှုအရခုလိုသိရတာလည်းဖြစ်ပါတယ်ကူညီကယ်ဆယ်ရေးသင်္ဘောအနာကတ်လာချိန်မှာရာဘာလီဘော်ကရွှေ့ပြောင်းဝင်ရောက်သူတချို့ရေထဲကျသွားခဲ့တာကိုသူတို့တွေ့ခဲ့ရပြီးအဲ့လူတွေဟာရေကူးတတ်တဲ့သူတွေမဟုတ်နိုင်ဘူးလို့အသက်မသေလွတ်မြောက်သူတွေကပြန်ပြောပြခဲ့တာဖြစ်တဲ့ကြောင့် Save the Children အဖွဲ့ကပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ဒီနေ့အတွင်းဥရောပကိုရွှေ့ပြောင်းဖို့ကြိုးစားကြတဲ့ရွှေ့ပြောင်းဝင်ရောက်သူတွေထဲမှာ1950ကျော်တည်ဆုံးခဲ့တဲ့အထက်အခုဖြစ်ရက်ကနောက်ဆုံးဖြစ်ရက်လည်းဖြစ်ပါတယ်လေထိုးထားတဲ့ရာဘာလေပေါ်မှာလူ138ယောက်လောက်ပါတယ်လို့လည်းအဲ့ဒီ Save the Children အဖွဲ့ကပြောပါတယ်သူတို့ကအီတလီနိုင်ငံကိုရောက်လာတဲ့ဒုက္ခသည် 6,800 နီးပါးထဲမှာပါဝင်သူတွေလည်းဖြစ်ပါတယ်လေပြာကန်ယူတန်းမှာတနင်္ဂနွေနေ့ကသူတို့ကိုအီတလီနိုင်ငံကကယ်တင်ခဲ့ပြီးတဲ့နောက် Sicily ကျွန်းနဲ့တခြားစိတ်ကမ်းတွေမှာသူတို့တွေခိုလုံငွေ့ရအောင်စီစဉ်ပေးဖို့အီတလီအစိုးရအနေနဲ့အခက်အခဲတွေကြုံတွေ့နေရတာပါဥရောပမှာအခြေခံနေထိုင်ခွင့်ရဖို့အတွက်ပြီးခဲ့တဲ့ရက်အနည်းငယ်တုန်းကလေပြာနိုင်ငံကနေတဆင့်ထွက်ပြေးလာကြတဲ့ရွှေပြောင်းဝင်ရောက်သူတွေတဲက10ယောက်ထက်မနည်းရင်းနှီးတည်ဆုံးခဲ့တယ်လို့အီတလီအာဏာပိုင်တွေကမကြသေးခင်ကပြောဆိုခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရဲ့အင်္ဂါနေ့ညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ပြည်ထောင်စုလွှတ်တော်နာရက်ကလည်းဖြစ်ပြီးသူလွှတ်တော်ဩဂတ်လလည်းဖြစ်တဲ့သုရဥရွှေမန်းဟာမနေ့တုန်းကတနင်္လာနေ့ကတော့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘန်ဂျမင်ရော့စ်နဲ့အင်ဗျူတော်မှတွေ့ဆုံပါတယ်။မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီပြည်ပြင်ပြောင်းလဲမှုလုပ်ငန်းတွေလွှတ်တော်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြသလိုမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေရှေ့ဆက်ဆောင်ရွက်နေတာနဲ့အများအပြားအမေရိကန်နဲ့မြန်မာနှစ်နိုင်ငံအကြားထိတွေ့ဆက်ဆံမှုတွေကိုတွန်းမြှင့်လှုပ်ဆောင်သွားဖို့အမေရိကန်အစိုးရကအခိုင်အမာဆုံးဖြတ်လှုပ်ဆောင်သွားမယ်ဆိုတာကိုမစ္စတာရော့စ်ကထပ်မံပြောကြားခဲ့တဲ့အကြောင်းအင်ဗျူရောကမနေ့ကသတင်းထုတ်ပြန်ပါတယ်။တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရစေးသဘောတူညီချက်ဆိုင်ရာတိုးတက်မှုတွေရှိလာတဲ့အပေါ်မှာမစ္စတာရော့စ်ကမှတ်ချက်ပေးခဲ့သလိုနိုင်ငံရေးတွေ့ဆုံဆွေးနွေးမှုတွေကနေမျှတပြီးတော့ခိုင်မာတဲ့ဒီငြိမ်းချမ်းရေးစီကိုဦးတည်နိုင်ဖို့မျှော်လင့်တဲ့အကြောင်းလည်းပြောဆိုပါတယ်။လာမယ့်2015ရွေးကောက်ပွဲကိစ္စဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့မျိုးစောင်းဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့လည်းဆွေးရင်တဲ့အကြောင်းနောက်မြန်မာအစိုးရနဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကျက်တဲကြုံနေရတဲ့နေရာတွေမှာအခြေအနေတွေတိုးတက်ကောင်းမွန်လာအောင်အရေးကြီးလှုပ်ဆောင်ဖို့လိုအပ်နေတယ်ဆိုတာကိုမစ္စတာရော့စ်ကအလေးထားဆွေးနွေးခဲ့တဲ့အကြောင်းအင်ဗျူရောရဲ့ကြေညာချက်မှာဖော်ပြထားတာပါပြည်ထောင်စုလွှတ်တော်နာရီကသူရဥရှိမန်းဟာဒုတိယနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်နဲ့လည်းမနေ့တုန်းကတွေ့ဆုံပြီးတော့ဒီလာမယ့်ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေနဲ့လူခွင့်ရေးဆိုင်ရာစိတ်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါရရှင်
။မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးစိုးရိမ်စရာကောင်းတဲ့နိုင်ငံ Country of Particular Concern CPC နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကစက်ပြီးသတ်မှတ်ဖို့အမေရိကန်ပြည်ထောင်စုရဲ့အပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်မှုဆိုင်ရာကော်မရှင်ကတောင်းဆိုအကြံပြုလိုက်ပါတယ်ဧပြီလ30ရက်နေ့ထုတ်ပြန်လိုက်တဲ့2015နှစ်ပတ်လည်အစည်းအဝေးခန်းစာထဲမှာပြီးခဲ့တဲ့2014ခုနှစ်အတွင်းမြန်မာနိုင်ငံကလူနည်းစုဘာသာဝင်တွေနဲ့တိုင်းရင်းသားတွေဟာဘာသာရေးအရလွတ်လပ်ခွင့်မရတာခွဲခြားဆက်ဆံခံရတာအကြမ်းဖက်ခံရတာတွေရှိခဲ့တယ်လို့ဖော်ပြထားပါတယ်လူနည်းစုဘာသာဝင်နဲ့ပတ်သက်ပြီးတော့ဖိနှိပ်မှုတွေဟာကြဲကြဲပြန့်ပြန့်ဖြစ်နေပြီးအစိုးရကလည်းဒီလိုမျိုးဘာသာရေးအရဖိနှိပ်တာတွေအပေါ်မှာဂျာမန်ဟန်တာတာတွေစုံစမ်းစစ်ဆေးတာတွေအရေးယူတာတွေလုပ်ဖို့ဆန္ဒမရှိခဲ့ဘူးလို့လည်းပြောထားပါတယ်ဒီလိုမျိုးဘာသာရေးအရဆက်လက်ချိုးဖောက်ခံနေရတာကြောင့်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးစိုးရိမ်စရာကောင်းတဲ့နိုင်ငံတစ်နိုင်ငံအဖြစ်ဆက်ပြီးသတ်မှတ်ဖို့ USCIRF ကအကြံပြုခဲ့တာဖြစ်ပါတယ် ။ဒါပြင်အမေရိကန်ဆိုရအနေနဲ့လည်းဘာသာရေးနဲ့တိုင်းရင်းသားလူနည်းစုဝင်တွေအပေါ်မှာအကြမ်းဖက်နေတာတွေကိုအဆုံးသတ်ဖို့အတွက်ခိုင်မာတဲ့ခြေလှမ်းတွေလှုပ်ဆောင်ပြီးမူဝါဒတွေချမှတ်ဖို့အဲ့ဒီထဲမှာအကြမ်းဖက်မှုတွေကိုလုံးစော်ကျူးလွန်နေတဲ့သူတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်ပြီးအရေးယူဖို့လည်းအကြံပြုတိုက်တွန်းထားပါတယ်။1999ကစပြီးတော့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးစိုးရိမ်စရာကောင်းတဲ့နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကသတ်မှတ်ခဲ့တာဖြစ်ပြီးတော့နောက်ဆုံးချိန်သတ်မှတ်ခဲ့တာကတော့2014ဇူလိုင်လကဖြစ်ပါတယ်။ဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးတော့အထူးစိုးရိမ်စရာကောင်းတဲ့နိုင်ငံတွေအဖြစ်ဆက်ပြီးတက်မှတ်ဖို့အကြံပြုတဲ့၉နိုင်ငံထဲမှာတော့မြန်မာနိုင်ငံနဲ့အတူတရုတ်အီရီထရီးယားအီရန်မြောက်ကိုရီးယားဆော်ဒီအာရေဗျာဆူဒန်တာကမင်နီစတန်နဲ့ဥဇ်ဘက်ကစ္စတန်တို့ပါဝင်ပါတယ်ခင်ဗျာ
။နေပေါ်နိုင်ငံမှာအင်အားပြင်းပြင်းလင်းလှုပ်ခဲ့ပြီးတာသတင်းတစ်ပတ်ကျော်ကြာလာပြီဖြစ်ပေမဲ့ငလီနန်တင့်တဲ့တချို့နေရာတွေကိုအကူအညီတွေအရောက်ဖြန့်ဝေပေးဖို့မှာတော့ခက်ခဲနေလို့မယ်လို့အကူအညီပေးရေးအဖွဲ့တွေကဒီကနေ့ပြောပါရတယ်။ပြိုကျပျက်စီးနေတဲ့အဆောက်အဦအပြိုပြက်တွေကိုတူးဖော်နေကြတာနဲ့အများဒီဧပြီလ25ရက်နေ့ကငလီလှုပ်ခဲ့ခြင်းကဆလို့တည်ဆုံးသူအရေအတွက်8500ကျော်ရှိနေပြီးတော့ဒဏ်ရာရသူကတော့14500ရှိတယ်လို့ဆိုရကပြောပါရတယ်။နေပေါ်နိုင်ငံလူဦးရေရဲ့၄ဘုံတစ်ဘုံကျော်လူ၈တန်းလောက်ဒီငလီတန်းကိုခံခဲ့ရတယ်လို့ကုလသမဂ္ဂကပြောပါရတယ်။ဒီထဲမှာ2တန်းလောက်ဟာကလင်းငယ်တွေဖြစ်ကြတယ်လို့ကုလသမဂ္ဂကလင်းငယ်များဆိုင်ရာအရေးပေါ်ရပ်ပုံငွေအဖွဲ့ကပြောပါရတယ်။ငလီတန်းတင်းတဲ့နေရာတွေမှာရေချောင်ဖြစ်တဲ့ရောဂါတွေမပြတ်နိုင်အောင်ကာကွယ်နိုင်ဖို့တောက်သုံးရေတန်းတန်းချိန်44တန်းကိုတနင်္လာနေ့တုန်းကဖြန့်ဝေပေးခဲ့တယ်လို့ကုလသမဂ္ဂကပြောပါရရှင်
။ကဘာမှတတန်းရှည်ကြဆုံးဖြစ်တဲ့ထိုင်းမြန်ဘူမိဘောအဒူရာဒက်ဟာနာမကျန်းဖြစ်နေတဲ့ဂျာကပဲသူ့ရဲ့နန်းသက်65နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဆင်နွှဲတဲ့အနေနဲ့လူလူရှိမောက်ကိုရှာရှာပါပါထွက်လာခဲ့ပါတယ်။အသက်69နှစ်ရှိဖြစ်တဲ့ထိုင်းမြန်မြမြဟာဘန်ကောက်စေယုံကနေထွက်ခွာသွားတာကိုထိုင်းရုတ်တံလိုင်းတွေကအင်္ဂါနေ့မှာတိုက်ရိုက်ပြသခဲ့ပါတယ်။ထိုင်းမြန်နန်းတော်မှာကျင်းပတဲ့ဘာသာရေးအခမ်းအနားကိုတက်ရောက်ဖို့အတွက်စေယုံကနေနန်းတော်ကိုသွားရလမ်းတစ်လျှောက်လမ်းပေးဝဲရမှာထိုင်းပြည်သူတွေကတန်းစီပြီးတော့အပြင်ကြီးတက်တော်ရာကျော်ရှိပါသေးဆိုပြီးစူတောင်းခဲ့ကြပါတယ်။အဲ့ဒီခမ်းအနားကိုထိုင်းအာဏာပိုင်တွေလည်းတက်ရောက်ခဲ့ပါတယ်ခင်ဗျာ
။အင်္ဂါနေ့ညထိပ်တန်းရောက်သတင်းတွေကိုမခင်ဖြူထွင်းနဲ့ကိုရနိုင်တို့ကကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ကရင်ပြည်နယ်တောင်ငူမြို့ရဲ့အရှိဖက်ချမ်းက KNU တပ်မဟာနှင့်ထိန်းချုပ်ရနိုင်မြေထဲကိုမြန်မာစစ်တပ်ဖက်ကတတိယကြိမ်အဖြစ်လေရင်နဲ့ပုံကျဲခဲ့ပါတယ်ဒီအတွက်စိတ်ဖူးမြောက်ကြောင်ဟန်တိုးစတဲ့ကျေးရွာတွေအပါအဝင်ရွာ၁၀ရွာလောက်ကရွာသားတွေဟာတောင်ရအလုပ်တွေဆက်မလုပ်ရတော့ပဲတိမ်းရှောင်နေထိုင်ကြပြီး KNU နဲ့မြန်မာစစ်အစိုးရဒီခါမှရှင် KNU နဲ့မြန်မာအစိုးရအကြားကအပြစ်ရဆဲရေးကိုလည်းတန်ရဝင်လာကြပါတယ်အကြောင်းစုံကတော့ထိုင်းခြေဆိုင် VOA သတင်းထောက်အမအေးအေးမှာကတင်ပြထားပါတယ်
ကရင်ပြည်နယ်တောင်ဝန်ခရိုင်အတွင်းမှာတော့မြန်မာစစ်တပ်ဘက်က၃ချိန်မြောက်အဖြစ်မေလ၅ရက်နေ့မှာလေရင်နဲ့ဘုံကျဲမှုတွေဆက်လုပ်ခဲ့ပါတယ်။ဒီအတွက်ရွာသားတွေအနေနဲ့စိုးရိမ်မကင်းဖြစ်ကြပြီးအပြစ်ခတ်ရဲစဲရေးအပေါ်မှာတန်တရားရှိလာတယ်ဆိုပြီး KNU တပ်မှနှင့်တောင်ဝန်ခရိုင်ဥက္ကဋ္ဌဖဒိုစောအေဝါကအခုလိုပြောပါတယ်
အော်ဒီမနေ့ချက်တာကဆယ်နှစ်ရည်မိမိ40တော့နှလုံးလို့ကျွန်တော်တော့နှာပြောလိုက်တယ်အတကာနှစ်ချက်မိတာဗောလေအော်ယောသားတော့အထိတ်တလားဖြစ်တာဗောအခုဆိုရင်ကြီးလာတာစားလို့ရှိနေဗောဒီချက်ဆိုလဲတောက်ရတော့မသွားရဲတော့ဘူးဆိုတဲ့အနေသားဖြစ်နေကြတယ်ဗောသူပြောနေတယ်ဟိုဖြစ်စီဖြစ်တဲ့နေရာတော့ယောဘောဆယ်ယောဒီပါရှိဟိုတစ်လုံးနဲ့တစ်လုံးကြတဲ့နေရာလဲဆက်ဆက်မှုရှိတယ်လေဆက်ဆက်မှုရှိတော့အဲ့ဒီယောဇင်းတခြားရှိတဲ့ဒီလူတွေဆိုလို့ရှိရင်ဘုံတော့ဟိုဆွေရတာပေါ့နောက်ပြီးတော့မကြသေးတဲ့နေရာတွေဒီလူတွေလည်းနေထိုင်မှုမှာဒီလိုပြစ်ခတ်ရဆဲရေလောက်ထားတဲ့ချိန်ခါမှာဒီလိုလောက်ထားဆိုတော့တခြားဒေသလည်းအဲ့ဒီလိုဟိုအထိတ်ကလာထိကြတာပေါ့ဟိုကြီးလာတာစားနေရတာပေါ့ဟိုဒီလိုပြစ်ခတ်ရဆဲရေလောက်ထားတဲ့ခါမှာသူတို့နေရာမှာဖြစ်ဖြစ်တဲ့ကာလတော့မှဒီလိုလေနဲ့လာတော့ပြစ်တာခတ်တာတွေဘုံကျတာတွေဖြစ်ခဲ့နေဒီလိုပြစ်ခတ်ရဆဲရေလောက်ထားတဲ့အချိန်မှာဒီလိုဖြစ်ရဆိုတော့ပို့ပြီးတော့သာလျာဖြစ်တာပေါ့လေဒေါ်လာတွေတော့ဟိုမေးဒီမေးဟိုသာလျာအမေးနဲ့မေးနေကြတော့ကျွန်တော်တို့လည်းအဲ့ဒီပုံကဖြေရတော်တော်ခက်ပါလေ
ဧပြီလ29ရက်နေ့နဲ့30ရက်နေ့တွေမှာလည်းနှစ်ရက်အတွင်း3ချိန်ဘုံကျဲခဲ့ပါတယ်ဒါဟာ KNU တပ်သားတွေကိုချင်းချောက်မှုဖြစ်ရှုမြင်နေဆိုပြီး KNU တပ်မနှစ်ကတာဝန်ရှိသူတဦးဖြစ်တဲ့စောတာမလာထူးကလည်းပြောပါတယ
်ကျွန်တော်ညာတော့အဲ့လိုချင်းချောက်လူတဲ့ဘောယူလက်ချနိုင်ပါလေဘာဖြစ်လဲဆိုရင်ကျွန်တော်တို့ဟာဌာနချုပ်နဲ့တော်တော်လေးနှိမ့်ချတဲ့နေရာမှာဟိုကြာရောက်တယ
်ဒီဖြစ်ရနဲ့ပတ်သက်လို့အစိုးရဘက်ကအကြောင်းကြားထားခဲ့ပေမဲ့ CA လေးကျင့်တယ်ဆိုတာကသာသိရှိခဲ့ရတယ်ဆိုပြီး KNU ဘက်ကဆိုပါတယ်ဒါပေမဲ့ဒီလိုလက်နက်ကြီးတွေဘုံတွေဘယ်အချိန်ကြာရောက်မလဲဆိုတာဒေသခံတွေကိုအသိပေးအကြောင်းကြားခြင်းမရှိတဲ့အတွက်ဒေသခံတွေဘက်ကကြီးကစားစားနေရတဲ့အဖြစ်ကိုရင်ဆိုင်နေရတယ်လို့လဲတက်မာအနှစ်ကတာဝန်ရှိသူတွေကဆိုပါတယ် ပြည်ရင်းကလုပ်တဲ့အစည်းအဝေးတစ်ခုမှာတော့ဘုံကျဲမှုနဲ့ပတ်သက်လို့မေးမြန်းခဲ့ရမှာပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းဖော်ဆောင်ရေးကော်မတီ UPWC ကပြည်ထောင်စုဝန်ကြီးဦးအောင်မင်းကစီရဲလက်ချင်းတာဟာမှန်ကန်ကြောင်းပြောဆိုသွားတယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးရဲ့တွဲဘက်အတွင်းမှုတစ်ဖရိုတော်တီကတော့ဆိုပါတယ်ဘဂိုး UPC လေးကိုပြည်ထောင်စုကလုံးညွှန်ရေးတာပြည်ရင်းကနေပြီးတော့ကျင်းပတာကိုဦးအောင်မင်းကသွားတော့
ဆောင်ရွက်တဲ့ကိစ္စနောက်ကျနာဒီလိုမျိုးဟိုလေးနဲ့ပုံကျတာနဲ့ဟောဘယ်လောက်ရှိသိနေတယ်ကြွဘယ်လောက်အမှားကန်ကြက်ရနိုင်တယ်ပြနေတယ်ဆိုတဲ့ဟာပါလာတာဟုတ်ပြီချင်းပဲတရင်ရရှိချင်းပဲတဲ့သမရကြီးမှာသုံးချက်တယ်တောက်ကိုသူမင်းကြည့်တယ်ဒါကတော့ဟုတ်ပါတယ်တဲ့ဟိုဆက်ဆက်တနေကြီးရပြီးတော့ပြစ်တာတော့မဟုတ်ပါဘူးလို့ဟိုရှေ့လေ့ကျင့်ရင်းနဲ့ပြစ်ချတာတော့မှန်ပါတယ်အ
မရှိသင့်ဘူးလေ
။ AP လ29ရက်နေ့နဲ့30ရက်နေ့တွေမှာတမဟာနှစ်ထိန်းချုပ်ရနယ်မြေတဲကိုစတင်ပြီးလေရင်နဲ့ဘုံကျဲတာနဲ့ပတ်သက်လို့ KNU ဘက်ကတာဝန်ရှိသူတွေကမြမအစိုးရဘက်ကတာဝန်ရှိသူတွေကိုစပို့ပြီးအကြောင်းကြားထားတယ်လို့ဆိုပါရယ်။ဒီဖြစ်ရနဲ့ပတ်သက်လို့တက်မတော်သတင်းမှန်ထုတ်ပြန်ရေးအဖွဲ့ကတော့သတင်းထုတ်ပြန်ခြင်းမရှိသေးပါဘူး။ KNU ဟာမြမအစိုးရနဲ့နှစ်ပေါင်း60ကျော်လက်နက်ကင်တိုက်ခဲ့ပြီး2012ခုနှစ်အတွင်းမှာအပြစ်ခတ်ရဲဆဲခဲ့ပါတယ်ရှင်
။မအေးအေးမှာပါရှင်။ခုတော့ကချင်ဘက်ကသတင်းတပုတ်တင်ပြပါမယ်။အစိုးရနဲ့ကချင်လူလတ်ရေးအဖွဲ KIO ရဲ့ပဋိပက္ခညှိနှိုင်းရေးအဖွဲ့တွင်ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားရာဒေသကိုတွားရောက်ပြီးပူးတွဲစစ်ဆေးမဲ့အစီအစဉ်ဟာအစိုးရဘက်ကတွားရောက်မဲ့ကိုယ်စားလှယ်တွေမအားတာကြောင့်အစီအစဉ်ကိုဖျက်သိမ်းလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ AB လ18ရက်နဲ့19ရက်နေ့ကဖားကန့်ဒေသတိုက်ပွဲနဲ့ AB လ20ရက်နဲ့21ရက်နေ့ကတနိုင်းဒေသတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြည်ပခညှိနှိုင်းရေးအဖွဲ့တွေဟာဧပြီလ29ရက်နေ့မှာမြစ်ကြီးနားမြို့မှာအရေးပေါ်တွေ့ဆုံဆွေးနွေးပြီးတိုက်ပွဲဖြစ်ပွားရာဒေသကိုအတူတွားရောက်စစ်ဆေးဖို့နှစ်ဖက်သဘောတူခဲ့တာဖြစ်ပါတယ်။ဒီလိုတွားရောက်ဖို့သဘောတူညီတာကတော့အစိုးရတပ်နဲ့ကချင်တပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားရာမှာဘသူကစတင်ပစ်ခတ်တယ်၊ဘသူကစတင်နေကြော်တယ်ဆိုတာနဲ့ပတ်သက်ပြီးအငင်းပွားတာတွေရှိနေတာကြောင့်ဖြစ်ပါတယ်။ပူးတွဲစစ်ဆေးဖို့သဘောတူညီပြီးတပတ်ကျော်ကြာမှာတော့ဒီအစီအစဉ်ဟာမဖြစ်မြောက်တော့ကြောင်းကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဦးအင်ရှန်ဆန်အောင်ကပြောပါတယ
်။အဲဒီစာအချက်ကိုကေဟိုဘက်ကပြည်ပခဏီနိုင်ချင်ရှင်ရေးဖွဲ့ပေါင်းဆောင်ဆောင်ပြီးမှနစ်စတိုရီနိုင်ငံနဲ့ဒီကိုရောက်နေတယ်။အဲ၂၀၁၉နှစ်မှာအဲ့ဒါကိုဒီဝေးချက်မှာသဘောတူတယ်။အဲသဘောတူပြီးတော့အစိုးရဘက်ကအိုင်းမုံကိုတင်ပြမယ်ဆိုပြီးမှတော့ဒီဘက်ကအကျေဟိုဘက်ကတော့တောက်လျှောက်ဒီမှာတောင်းနေတာပေါ့နော်။တောင်းနေပေမဲ့အစိုးရဘက်ကအစင်တင်းနဲ့ချစ်သေးလို့မအားလားသေးလို့ဆိုပြီးမှဟိုဒီဥစားမလုပ်ဖြစ်လိုက်ဘူးခင်ဗျာဒါကြောင့်ဒီနေ့ပဲအခု၁၀ရက်လောက်ကြာတဲ့ဒီမှာဒီဒီပြည်ပခဏီနိုင်ချင်ရှင်ရေးဖွဲ့ကောင်းဆောင်ဘုံကြီးတောင်းတို့လည်းဒီနေ့အခုပဲကျွန်တော်ပို့ပြီးမှပြန်လာတာအခုပဲညနေရောက်ပါတယ
်အရေးပေါ်အစည်းအဝေးမှာနှစ်ဖက်ပြည်ပခဏီညီနိုင်ရေးအဖွဲ့တွေသဘောတူထားပြီးမှအခုလိုပြည့်ပြည့်ရတဲ့အပေါ်မှာတိုင်းရင်းသားကြီးရာနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီတွင်ရင်မှုပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကအခုလိုပြောဆိုပါတယ
်တခါသတိပြုထားရင်တော့အတူတူသွားဖို့လိုအပ်တယ်လို့ကြွားရမြင်ပါတယ်ဒါလည်းဆိုဆွေးနွေးထားတဲ့ကိစ္စကလည်းပဲဒီကောင်းစဉ်ဖြစ်တယ်နောက်မှသူတို့လုံးဝမဲ့အလုပ်ကလည်းဒီအဖွဲ့ထဲမှာဖွဲ့ထားရဲဆိုတဲ့အခါကျတော့တကယ်ကိုသွားရောက်ကြည့်ရှုဖို့လိုအပ်တယ်ပေါ့နော်အဲ့တော့ချက်ခွက်သွားရဲဆိုလို့ရှိရင်ဘယ်နည်းတန်လို့မဆိုတခါပြန်ဆုံမှုဆိုတာဖြတ်တယ်လို့ကြွားရမြင်ပါတယ်အကယ်ဆွေးနွေးထားတဲ့ကိစ္စကိုသွားမစလို့ရှိမှာဘလို့အကြောင်းမျိုးဖြစ်တော့ဦးစားပေးပြီးတော့အဲသွားတင်ပါတယ်ငင်းချင်ရေးဆိုရလဲဒါနံပါတ်၁ကြတဲ့အတွက်ပေါ့နော်မပြည့်ရင်တော့ဘူးကောင်းတာပေါ့
ဒီစီစဉ်ပြပြရတာနဲ့ပတ်သက်ပြီးအသေးစိတ်သိနိုင်ဖို့အစိုးရပြည်ပခန့်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဘူမူကြီးတန်းအောင်နဲ့ KIO ရဲ့ပြည်ပခန့်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဘူမူကြီးဇော်တောင်တို့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအစိုးရနဲ့ KIO ရဲ့ပြည်ပခန့်ညှိနှိုင်းရေးအဖွဲ့တွေဟာလာဇန်ပထမပတ်တိုင်းမှာပုံမှန်တွေ့ဆုံလေးရှိပေမဲ့2014ခုနှစ်နိုဝင်ဘာလက KIO ဌာနချုပ်လိုင်ဇာစစ်တင်တန်းကြောင့်ပြစ်ခတ်မှုမှာတင်တန်းသား20တေဆုံးခဲ့ပြီးတဲ့နောက်အပတ်စဉ်တွေ့ဆုံမှုတွေကို KIO ဘက်ကရန်နာထားခဲ့ပါတယ်။အဲ့ဒီနောက်ပထမဆုံးအကြိမ်ဖြစ်ဧပြီလ29ရက်နေ့မှာအရေးပေါ်တွေ့ဆုံခဲ့တာကြောင့်နှစ်ဖက်ပြည်ပခန့်ညှိနှိုင်းရေးအဖွဲ့တွေဟာဒီလကုန်ပိုင်းမှာမှထပ်မံတွေ့ဆုံပွဲရှိနေပါတယ်။ ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စရေးညှိနှိုင်းအဖွဲ့ NCCT တို့တနိုင်ငံလုံးအပြစ်ခတ်ရက်စရေးစာချုပ် NCA ကိုဆွေးနွေးစဉ်မှာတော့အပြစ်ခတ်ရက်စရေးပူးတွဲစောင့်ကြည့်လေ့လာရေးအဖွဲ့ Joint Monitoring Committee ဖွဲ့စည်းဖို့ကိုသဘောတူထားပါတယ်
။ကိုမိုးဆောင်မင်းမြန်တင်ပြသွားတာပါရှင်။ VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တော်တာရှင်များရှင်တနိုင်ငံလုံးအပြစ်ရရေးဆိုင်ရာပူပေါင်းဆောင်ရွက်မှုအဖွဲ့ NCCT ကနေနှုတ်ထွက်မယ်လို့တင်ပြခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်တုံးဖွဲ့ကိစ္စကိုအခုပန်ဆန်းမှာကျင်းပနေတဲ့ညီလာခံမှာဆွေးနွေးမှုမလုပ်တော့ဘဲမကြာခင်ကျင်းပမဲ့တိုင်းရင်းသားပေါင်းစုံပါဝင်တဲ့ထိပ်သီးညီလာခံမှာသာဆွေးနွေးတိုင်ပင်သွားမှာဖြစ်ပါတယ်။ဒီသတင်းကိုတော့ရန်ကုန်အခြေစိုက် VOA သတင်းထောက်မေခကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါအပြစ်ရဲ့ငြိမ်းချမ်းရေးရဖို့လှုပ်ဆောင်နေတဲ့မြမအစိုးရရဲ့လှုပ်ရက်တွေပေါ်တန်တရားရှိလာတာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲက NCCT အဖွဲ့ကနေနှုတ်ထွက်မယ်လို့တင်ပြခဲ့တာပါသူတို့ရဲ့အဆိုပြုချက်တွေကို NCCT အဖွဲ့ကလာမယ့်တိုင်းရင်းသားပေါင်းစုံပါတဲ့ညီလာခံမှစုံဖြတ်မှဖြစ်ပါတယ်ဒီလိုနှုတ်ထွက်တာနဲ့ပတ်သက်ပြီး NCCT အဖွဲ့ဝင်ပအို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကခုလိုပြောဆိုလိုက်ပါတယ
်ပန်ဆန်းစီဝေးက NCCG ကိစ္စကိုကင်တွယ်ဖို့အစီအစဉ်မဟုတ်ဘူးလေအဲ့ဒီပုံဖွဲ့ကိစ္စကိုတော့ကျွန်တော်တို့ဟို NCCT ထိပ်ပြီးရမကြခင်ဆက်ခေါ်ပါအောင်အဲ့ဒီ NCCG ထိပ်ပြီးမှပဲကျွန်တော်တို့တရားဝင်ပါလေဆွေးနွေးတိုင်ပင်ဖို့လိုတာ
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့ NCCT ဖွဲ့တို့ဟာမတ်လ31ရက်နေ့ကတနိုင်ငံလုံးပြည်ရဲ့ရေးသဘောတူစာချုပ်မူကြမ်းကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီလိုလက်မှတ်ရေးထိုးခဲ့ပေမဲ့အစိုးရဘက်ကNCCT အဖွဲ့ဝင်တွေဖြစ်တဲ့ AA ရခိုင်တပ်မတော် MNDAA ကိုကန်တပ်ဖွဲ့နဲ့ TNLA တအောင်းခေါ်ပလောင်တပ်ဖွဲ့တွေကိုတိမှတ်ပြုခြင်းမရှိသလိုစစ်ရေးအရာဖိအားတွေပေးလျက်ရှိတယ်လို့အဲ့ဒီအဖွဲ့တွေကပြောဆိုထားပါတယ်ဒီအဖွဲ့တွေကိုခုကျင်းပနေတဲ့ပန်ဆန်းညီလာခံကိုဖိတ်ကြားခြင်းမပြုဘူးလေဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSB ကိုအစိုးရဘက်ကကြောင်းကြားခဲ့တယ်လို့ TNLA တောင်းမလောင်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်မိုင်အိုက်ကျော်က VOA ကိုပြောပါတယ်ဒီလိုမျိုးဖိအားတွေပေးတဲ့အတွက် NCCT အဖွဲ့ကနေနှုတ်ထွက်တာဖြစ်တယ်လို့သူကပြောဆိုထားပါတယ်အခုလိုတိုင်းရင်းသားလက်နက်ကိုင်၃ဖွဲ့နှုတ်ထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးအပြစ်ရရေးလက်မှတ်ထိုးဖို့ဘလို့အကျိုးသက်ရောက်မှုတွေရှိလာမလဲဆိုတာကိုတော့ဗိုလ်မှူးကြီးခွန်ဥက္ကာကခုလိုပြောပြပါတယ
်ဘာမှမထိခိုက်ပါဘူး NCCP အတွက်ဟိုဘောနီးပရိရဲ့နီးနာရှာပြီးတော့တွဲလို့ခွဲလို့ဆိုတဲ့ပုံစံပေါ့ဗျာအဲ့ဒီခွဲထွက်တယ်လည်းမဟုတ်ပါဘူးတို့ဒါပေမဲ့တို့လမ်းကြောင်းတို့တွေ့ထားတဲ့သဘောတော့ရှိတာပေါ့အဲ့ဒါကြအေးလမ်းကြောင်းမဲ့စူးစမ်းကြည့်ကြတယ်ဒီ NCCG ကလည်းပဲတက်တန်းအကုန်နေပြီလေသူတို့ထွက်တာဖြစ်ဖြစ်မထွက်တာဖြစ်ဖြစ်လာမဲ့တိုင်းသားထိပ်ပြီးညီလာခံရောက်ရင်တော့ NCCG ကသူ့အလုပ်ကိုပြန်အပ်တော့မှာဟောဒါပြန်အပ်တော့မယ်ဆိုတော့ဒါကဟိုအချိန်ကြိုက်လောက်ပါဖြစ်တာပေါ့အဲ့ဒါကြပါဒါကြီးအကြီးကျယ်တော့မဟုတ်ပါဘူးဒီကိစ္စ
NCCT အဖွဲ့ကနေနှုတ်ထွက်လိုက်တဲ့အချိန်အောင်တိုင်းရင်းသားလက်နက်ခိုင်၃ဖွဲ့အနေနဲ့အစိုးရနဲ့အပြစ်ရက်ငြိမ်းချမ်းရေးဆွေးနွေးသွားနိုင်ဖို့နီလန်းရှာသွားမယ်လို့တအောင်းပလောင်အဖွဲ့ကမိုင်းအိုက်ကျော်ကပြောပါတယ်။ဒါပေမဲ့စပွဲဝိုင်းဆွေးနွေးပွဲကိုဘလို့လှုပ်ဆောင်မလဲဆိုတာကိုတော့သူကတိကျစွာထုတ်ဖော်ပြောကြားခြင်းမရှိခဲ့ပါဘူး NCCT အဖွဲ့ကနှုတ်ထွက်လိုက်တဲ့အချိန်အောင်မလ31ရက်နေ့ကလက်မှတ်ရေးထိုးထားတဲ့တနိုင်ငံလုံးအပြစ်ရက်ရေးသဘောတူစာချုပ်မူကြမ်းကိုတော့လက်တင်ခံတယ်လို့သူကပြောပါတယ
်ဟုတ်ကဲ့ဒီစာချုပ်မူကြမ်းကကျွန်တော်လက်ခံတယ်ဒီတော့ကျွန်တော်လက်ခံတယ်အဓိကတော့ဒီ UPWC ရဲ့လက်ခံချက်ကိုကျွန်တော်လက်မှတ်ခံတယ်ကျွန်တော်ရတဲ့ဘက်ကအစီအစဉ်ဖော်ပြချင်တာကတော့ဒီ FCD ဖွဲ့ဝင်ဖြစ်ပြီးမှလည်းဒီ FCD ထဲမှာအသေးမှာပဲဒီအစိုးရကကျွန်တော်လက်ခံပြုဆောင်နေရှိတယ်ခင်ဗျာဒီချက်ဒီလက်ခံပြုဆောင်ရတာမရှိဘူးအဲဒီမျိုးကျွန်တော်ပါဝင်ပြီးမှလည်းဆက်ဆက်ပါပြီးမှလည်းတရားလက်မခံနိုင်လို့ရှိနေဒီဟာကဘယ်လိုမှအကျိုးတရားမရှိမှမဟုတ်ဘူးအဲဒီဟာကကျွန်တော်တက်ပြလို့မရသေးဘူးနော်ကျွန်တော်ဘယ်ပုံစံနဲ့ပြချက်ပြောမှာဆိုရင်ကျွန်တော်ဘုံကုန်ဒီရဲ့အစီ
မေလာတရက်နေ့ကနေစတင်ကျင်းပနေတဲ့ပန်ဆန်းညီလာခံမှာအဓိကအဖြစ်ငြိမ်းချမ်းရေးနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကိုဆွေးနွေးခဲ့ကြပြီးမနက်ဖြန်ညီလာခံပြီးဆုံးချိန်မှာတော့သဘောထားကြေညာချက်တစ်စောင်ထုတ်ပြန်ဖို့ရှိနေပါတယ်ရှင်
။မေခါပါရှင်။ ဒီအကြောင်းနဲ့ပတ်သက်လို့ဒီကနေ့ည9:00တိုင်းတိုင်းလေးလိုက်မှလဲဆွေးနွေးကြအောင်ပါ VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9:00တိုင်းမှာ Asia Set 7ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လဲကြည့်ရှုနိုင်ကြပါတယ်ရှင်တော်တော်ရှင်များရှင်ပြည်တော်စုအဆင့်လက်စစ်စွမ်းအင်ဝန်ကြီးဌာနရေအားလက်စစ်စီမံကိန်းဌာနနဲ့ Toyota ကုမ္ပဏီတို့ရဲ့တဘောသူစာချုပ်အရမွန်ပြည်နယ်ရေးမြွနယ်အန်တင်းကျေးရွာမှာတည်ဆောက်မဲ့ကြောင်မီရီ3ဓာတ်အားပေးစီမံကိန်းကိုမွန်ဒေတာခန်ထောင်ကြီးတို့ကဒီကနေ့မှကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ကြပါရယ်ဒေတာခန်တွေအနေနဲ့စီမံကိန်းကိုရပ်ဆိုင်ပေးဖို့တောင်းဆိုခဲ့တယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေကလည်းဒီစီမံကိန်းဟာပွင့်လင်းမြင့်သားမှုမရှိဘူးလို့လည်းဝေဖန်ပြောဆိုမှုတွေရှိနေပါရယ်သတင်းအပြည့်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးဖို့ထားပါရယ်ရှင်
ဟုတ်ကဲ့ပါဒီကနေ့မွန်ပြည်နယ်ရေးမြုံနယ်အန်သိန်းကျေးရွာမှာပြုလုပ်ခဲ့တဲ့ဇန်ထဖော်ထုတ်ပွဲမှာကြောင်မီသွေးသုံးဓာအပေးဆက်ယုံတိဆောက်ရေးစီမံကိန်းကိုရပ်ဆိုင်ပေးဖို့တောင်းဆိုခဲ့တယ်လို့ရေးမြုံလူမှုအကျိုးဆောင်ဖွဲ့ရဲ့တွင်ရင်မှုကိုအောင်နိုင်ဝင်းကခုလိုပြောပါတယ
် MOA ပေါ့နော်သဘောတူစာချုပ်ကလက်မှတ်ထိုးပြီးတဲ့နောက်ပိုင်းမှာဒါကပထမဦးဆုံးကျွန်တော်တို့သဘောမတူတဲ့ကြောင်းကျွန်တော်တို့ကန့်ကွက်လှုပ်ရှားမှုစုဖြစ်ပါတယ်NDA ရေသားမှာစောင့်လို့မယ်ဒီကြောင့်သူနောက်သာတုံ့ပြန်စစ်တာအဖြစ်ရုံကိုဆဲုံစီမံကိန်းကိုရပ်ဆိုင်ပေးရမှာနော်ရုပ်သိမ်းပေးရမှာကျွန်တော်တို့ကရွှေချက်ကတော့အားရှင်လာပေါ့ဒီပေါ်မှာမှကောင်းဆယ်ပေါ်ဖို့ဆက်လက်ဆောင်ရွက်လာလို့ရှိရင်ကျွန်တော်တို့ကညီမျိုးစုံနဲ့တန့်ွက်သွားမယ်
ဒီဆန္ဒဖော်ထုတ်ပွဲအတွက်လူဝင်အားတပေါင်းလောက်ကိုစီရင်ပေးသွင်းခဲ့ပေမဲ့လည်းတပ်ဆိုင်ရာမြို့နယ်အာဏာပိုင်တွေကနေအင်အား6000ခန့်တန်းခွင့်ပြုခဲ့လို့ခွင့်ပြုချက်အရလှုပ်ဆောင်ခဲ့တာပါဒီဆန္ဒဖော်ထုတ်ပွဲမတိုင်ခင်တည့်ရက်မှာလက်နက်ချငင်းချမ်းရေးဖွဲ့တို့ဖွဲ့ကနေဆန္ဒဖော်ထုတ်မဲ့အန်သိန်းရွာနဲ့မနီမဝေးမှာချိန်ကပ်ပြီးလာရောက်နေရာယူစခန်းချခဲ့တာကြောင့်ဒေသခံတွေကြမ်းမှာစိုးရိမ်မှုတွေဖြစ်ပွားခဲ့တယ်လို့ကိုအောင်နိုင်ဝင်းကခုလိုဆက်ပြောပါတယ
်ဒီနေ့ကျောက်တဲ့ကွဲမှာအာနာပိုင်တွေကပြည်ထောင်ချက်တာလေးရလေကျလာမှုပြုတ်သွားတော့ခိုင်းပါလေဒါပေမဲ့စိတ်နောက်ရဖြစ်ပြာကူကကျွန်တော်တို့ဒီပြည်သားမှာရှိတဲ့ငြိမ်းချမ်းရေးကြီးစုစစ်လက်နက်ကိုင်အဖွဲ့တစ်ဖွဲ့ကမနေ့ကတော့နှစ်နာရီလောက်ကစပြီးတော့အန်ဒီဒေသကိုဒီပေါင်းပြည့်စုံနဲ့ရောက်လာပြီးတော့မှသူကအဲ့ဒီဂျွာတစ်နဲ့ဒီငါးရောက်ကန့်ကြားမှာလိုက်ချီပြလိုက်တာပေါ့ဒါဟာဒီဒေသကတော့လက်နက်ကိုင်ပြစ်ပကလွန်မှုခဲ့တဲ့ဒေသဖြစ်တဲ့အတွက်အဲ့ဒီပေါ်မှာတန်ရှင်ဖြစ်ပြီးတော့ရောက်လာလူလူချင်းလာမှာစိုးရိမ်မှုတွေဖြစ်သွားပါတယ်လက်နက်ကိုင်ပေါ်ကြီးစုနေတဲ့ဒီဒေသမှာဒီလိုလာပြီးတော့အခြေပြုလိုက်တဲ့အတွက်ဒေသကလူချင်းမှာဒီခန်းနာကိုပြတ်ဖို့တော်တော်ဆိုးရွံ့တဲ့နေရာဖြစ်သွားပါတယ်
အချိန်ကပ်ပြီးရောက်လာတဲ့တပ်ဖွဲ့ဟာရေးမြို့နယ်ခန်တင်းတရာနီးအခြေချနိုင်ရစာဥဆောင်တဲ့တပ်ဖွဲ့ဖြစ်ပြီး2009ခုနှစ်မှာမြန်မာစစ်တပ်ထံလက်နက်အနှံခဲ့တဲ့အဖွဲ့တစ်ခုဖြစ်တယ်လို့အန်တင်းဒေသခံသူကပြောပါရယ်။မိုးမြင့်နယ်ဆိုရကနေဒေသခံပြည်သူတွေလက်မခံရင်ကြောင်မီတွေတုံးဓာအပေးစီမံကိန်းကိုမလုပ်ဆောင်ဘူးလို့ပြောဆိုနေတဲ့တချိန်တည်းမှာပဲမြန်မာနိုင်ငံပြည်တော်စုလက်စစ်စွမ်းအင်ဝန်ကြီးဌာနရေးအားလက်စစ်စီမံကိန်းဌာနတာဝန်ရှိသူတွေနဲ့တိုယိုထိုင်းကုမ္ပဏီတို့ကနေမိုးမြင့်နယ်တွင်ကြောင်မီတွေတုံးဓာအပေးသုံးဆက်ယုံတည်ဆောက်ဖို့ပြီးခဲ့တဲ့ဧပြီလ9ရက်နေ့မှာသဘောတူလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်အခုလိုအန်တင်းကြောင့်မိသေးတာအပေးဆက်ယုံတိဆောက်ရေးနဲ့ပတ်သက်ပြီးအစိုးရအနေနဲ့ရောဒိုယိုထိုင်းကုမ္ပဏီကပါပွေလင်းမြင်သာစွာချပြဖို့အားနည်းနေလို့ဒေသခံတွေအနေနဲ့စိုးရိမ်ပူပန်မှုတွေများပြားနေတယ်လို့လည်းမြန်မာနိုင်ငံပွေလင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဖော်ဆောင်ရေးအရပ်ဖက်မဟာမိတ်အဖွဲ့ရဲ့ဗဟိုဥဆောင်ကော်မတီဝင်တူဖြစ်သူမင်းအောင်သူကအခုလိုပြောပါတယ်
ဒီကနေ့ကိုဒီတွင်လေးနဲ့ပတ်သက်တဲ့အကောင့်အစိုးရရဲ့ရဲ့ပေါ်လေးဒီပြည်သူကစိတ်နဲ့ဖတ်ကြတာမျိုးမရှိဘဲနဲ့တော့ဒီကနေ့ကသဘောတူပါလေဆိုပြီးတော့အဲ့လိုမျိုးလုပ်ပြီးတော့ဒီ MOA ဆိုးရစ်နေရောက်လာတာကတကယ်တမ်းဒီကုမ္ပဏီနဲ့ဒီအတွက်ကဒီကနေ့ကဘောကိုယ်နည်းနည်းမှာအများအားနည်းနဲ့ဒီကနေ့နေနေကကိုယ့်အမှုကရှိနေတာပေါ့နော်ဒီကိုယ့်အမှုကိုဆိုးရောပုံပြီးရောမသိတဲ့ကနေ့အဲ့လိုလမ်းပြပေးခဲ့တာရှင်းလင်းပြနေပေးခဲ့တာလမ်းနေတာကိုကျွန်တော်တို့တွေ့ရတာပေါ့နော်
တကယ်လို့ကြောင်မီတွေတုံးဒါအပေးဆက်ယုံတိဆောက်မယ်ဆိုရင်စွန့်ပြစ်ရေစိုးတွေရောက်ညချောင်းအင်းအိုင်ပင်လက်ညညမ်းမှုတွေဆက်ယုံကထွက်တဲ့မိခိုးတွေရောက်တစ်ပင်တက်တော်တွေပါဝင်တဘာဝပဝန်းကျင်ပြည့်ရွှင်းမှုတွေအသက်အန္တရာယ်အတွက်ထိခိုက်မှာစိုးရိမ်နေတယ်လို့ဒေတာခန်တွေကပြောပါတယ်။မုံပြင်းနယ်ကြောင်မီတွေတုံးလက်စစ်ဒါအပေးဆက်ယုံကိုလာမယ့်2016ခုနှစ်မှာစတင်ဆောက်လုပ်မှာဖြစ်တယ်လို့ဒိုယိုထိုင်းကုမ္ပဏီကနေအမေရိကန်ဒေါ်လာ1.8 ဘီလီယံအသုံးပြုသွားမှာဖြစ်ပြီးဒါအား1200မီဂါဝတ်ထုတ်လုပ်ဖို့စီစဉ်ထားပြီးတော့အနှစ်30စာချုပ်ချုပ်ဆိုထားတယ်လို့ကုမ္ပဏီဝက်ဆိုက်စာမျက်နှာမှာဖော်ပြထားပါတယ်
။နိုင်ကွင်းအိမ်စူးစီးတင်ပြသွားတာပါရှင်။ VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်ကတော့2323255လေးဖြစ်ပါတယ်။ကျမတို့ VOA American အတိုင်းရဲ့ဒီကနေ့ညပဲဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 2425တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25နဲ့51တို့ကနေည10နာရီအထိထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရပါမယ်။ခုပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ရမှာပါ။ဒီတစ်ပတ်ရဲ့အစီအစဉ်ကိုတော့ကိုသိန်းထိုက်ဦးကတင်ပြထားပါရရှင်။
အီရန်ရဲ့နျူကလ িয়ার ရေးပြည်သက်သဘောတူညီချက်ကိုလွတ်တော်အပြန်သုံးသပ်တည်ပြုခွင့်ပါတီနဲ့ဆလုံးကဆိုပြထားတဲ့ဥပဒေချမ်းပေါ်ဒီသတင်းပတ်အတွင်းအထက်လွတ်တော်ကဆုံးဖြတ်လာနိုင်ပါတယ်။ဒါပေမဲ့လက်ရှိဥပဒေတိုင်းပဲတည်ပြုမလား။နောက်အီရန်ပေါ်ထပ်ပြီးတောင်းဆိုချက်တွေထည့်သွင်းမှုပြင်ဆင်ဦးမလားအားလုံးကအထက်လွတ်တော်ကိုစောင့်ကြည့်နေပါတယ်။တကယ်လို့ပြင်ဆင်ခဲ့မယ်ဆိုရင်တမရအိုဘားမားဘက်ကလည်းပြည်တော်အာဏာနဲ့ပယ်ချတာမျိုးဖြစ်လာနိုင်တယ်လို့ဥပဒေစိုးပြီးလုပ်ငန်းစဉ်တစ်ခုလုံးတဲတဲရည်သွင်းဖြစ်သွားနိုင်တဲ့အကြောင်းမိုက်ကယ်ဘိုးမန်းကသတင်းပေးပို့ထားပါတယ်။အီရန်နဲ့ပြည်သက်သဘောတူညီချက်ကိုကွန်ဂရက်ကပြန်သုံးသပ်နေခြင်းအတွင်းမှာပိတ်ဆို့တန်ခတ်မှုတွေကိုလျှော့ချမယ့်အစီအစဉ်ကိုလည်းရက်30ဆိုင်းငံ့ထားဖို့ဥပဒေမှာပြဋ္ဌာန်းထားပါတယ်။အထက်လွှတ်တော်လူများစုကောင်းသော Republican ထက်လွှတ်တော်မှ Mitch McConnell ကခုလိုပြောပါတယ်
။ These sanctions are a big reason why America was able to even
bring ဒီပိတ်ဆို့တန်ခတ်မှုတွေကပဲအီရန်ကိုစေစက်ရေးစပွဲကိုရောက်အောင်ပထမဆုံးပို့ပေးနိုင်ခဲ့တဲ့အဓိကအကြောင်းတွေပါဒီလိုတွန်းအားပေးတာမျိုးကိုအမေရိကန်ပြည်သူတွေရဲ့ဆန္ဒမပါဘဲနဲ့ကျွန်တော်တို့လက်မလွတ်တင်ပါဘူ
းဒါပေမဲ့လည်း Republican မတ်တချို့က Mitch McConnell ဘက်ကပို့ပြီးတော့ဒီနေ့မှမှရက်တရအောင်ဖိအားပေးတောင်းဆိုနေပါတယ်ဥပဒေကြမ်းမှာအီရန်အနေနဲ့ Israel ရဲ့တည်ရှိမှုကိုအသိမဲ့ပြုရမယ်ဆိုတာမျိုးထပ်တောင်းဆိုမဲ့ပြင်ဆင်တဲ့အချက်တွေထည့်သွင်းထားဖို့လည်းသူတို့ကတိုက်တွန်းနေပါတယ် Republican ထက်လွတ်တော်မှ Don Gordon ဆိုရင်လည်းဥပဒေကိုမပြင်ဆင်ရလို့ဒီဥပဒေပြည်ရေးထားမမြောက်ဖြစ်သွားခဲ့ရင်လည်းကိစ္စမရှိဘူးဆိုတဲ့သဘောထားမျိုးရှိတဲ့သူကသူကအခုလိုပြောပါလေ
If you don't want to vote you shouldn't have come to the Senate
ကျွန်တော်တို့မဲခွဲဆုံးဖြတ်ဖို့လိုပါတယ်တကယ်လို့ခင်ဗျားမဲမခွဲခြင်းဘူးဆိုရင်အထက်လွှတ်တော်မှာအလုပ်လာမလုပ်နဲ့လို့ပြောရမှာမဲမခွဲခြင်းထွက်သွားလို့ပဲပြောရမှာကျွန်တော်တို့ဟာအီရန်ရဲ့နျူကလ িয়ার လက်နက်အရေးကိုပြောဆိုနေတာပါကျွန်တော်တို့အမျိုးသားလူမျိုးရေးအတွက်အကြီးမားဆုံးချင်းချောင်းနေတဲ့အန္တရာယ်ကိုဆွေးနွေးနေတာပါ
ဒီဥပဒေကိုပူတဲ့ရေးဆွဲသူတယောက်ဖြစ်တဲ့ဒီမိုကရက်ထက်လွတ်တော်အမတ်ဘန်ဂါဒင်ကတော့ထိန်းသိမ်းသိမ်းလှုပ်သွားဖို့တိုက်တွန်းပြောဆိုနေပါတယ
် This is a extremely important issue
ဒါဟာတိတ်ကိုအရေးကြီးတဲ့ကိစ္စပါကျွန်တော်တို့တဦးချင်းစီရဲ့ပုဂ္ဂလိကဆန္ဒတွေကိုရှေ့တန်းမတင်သင့်ပါဘူးအားလုံးစုပေါင်းဆောင်ရွက်မယ်ဆိုရင်အမေရိကန်ပြည်သူတွေအတွက်တခုခုဖြစ်နိုင်အောင်လှုပ်ဆောင်နိုင်မှာပ
ါသမ္မတဥပမာကတော့အီရန်ရဲ့နျူကလ িয়ার ရည်မှန်းချက်တွေနဲ့ပတ်သက်ပြီးစစ်ဆေးခွင့်ကန့်သတ်ခွင့်တွေရနိုင်တဲ့အခွင့်အရေးကိုလက်မလွတ်သင့်ဘူးပစ္စည်းရပစ္စည်းကြောင်းဝေဖန်ပြောဆိုတာတွေဒီဘက်ကမလုပ်သင့်ဘူးဆိုပြီးပြောဆိုနေတာပါအင်ဂျီနီယာပြောရေးဆိုခွင့်ရှိသူ George Ernest ကခုလိုပြောပါတယ
် We do not anticipate that these nuclear negotiations will resolve
ဒီနျူကလ িয়ার ရေးစစ်ဆင်မှုတစ်ခုတည်းကအီရန်နဲ့ပတ်သက်လို့ကျွန်တော်ဘက်ကစိုးရိမ်နေရတဲ့အကြောင်းအရာအများကြီးကိုဖြေရှင်းသွားနိုင်မယ်ဆိုတာမျိုးကြိုမတွက်သင့်ပါဘူးအီရန်နိုင်ငံဘက်ကနျူကလ িয়ার လက်နက်ပိုင်ဆိုင်သွားမယ်ဆိုရင်မတိမငြိမ်ဖြစ်အောင်လုပ်နိုင်တဲ့လုပ်ရက်တွေဒီထက်ပိုပြီးတော့ပေါ်လာမယ်အဲ့ဒီအချိန်မှာကျွန်တော်တို့ရဲ့စိုးရိမ်နေမှုတွေပိုပြီးတော့မှခက်ခက်ခဲဖြေရှင်းရနိုင်တယ်ဆိုတာကျွန်တော်တို့သိပါတယ
်။အထက်လွှတ်တော်အတွင်းမှာအီရန်ရဲ့ဥပဒေကိုပြင်ဆင်ရေးမဲခွဲဆုံးဖြတ်နိုင်တယ်လို့ပဲလက်ရှိဥပဒေကြမ်းတိုင်းမပြင်တော့ဘူးဆိုပြီးလွှတ်တော်အတွင်းပြည်သက်ဆုံးဖြတ်လိုက်တာမျိုးလည်းဖြစ်လာနိုင်ပါတယ်။အထက်လွှတ်တော်လူများစုကောင်းသော Mitch McConnell ဟာဒီဥပဒေကိုအတည်ပြုဖို့ကိုပဲလိုလားတဲ့သူပါ။ဒါပေမဲ့လည်းပြင်ဆင်ဖို့တောင်းဆိုနေတဲ့သူ့ရဲ့ပါတီဘက်ကဖိအားပေးမှုတွေကြောင့်ဥပဒေအတည်ပြုနိုင်ရေးမရေရာတဲ့လွန်ဆွဲပွဲတွေကြားမှာပြန်ပြားနေပုံရတယ်ဆိုပြီးလိလသူတွေကရှင်းပြထားကြတာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုထုတ်လွှင့်ခဲ့တာပါရှင်ခုတစ်ခါမှာတော့ထုတ်လွှင့်သူမဆုမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါ
မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်အစီအစဉ်ကနေတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခုလက်တလောအဖြစ်ဒီ UBS ဌာနချုပ်ဖြစ်တဲ့ပန်ဆန်းမြို့မှာကျင်းပနေတဲ့တိုင်းရင်းသားညီလာခံနဲ့ပတ်သက်ပါတယ်ဒီတိုင်းရင်းသားညီလာခံနဲ့လက်ရှိမြန်မာနိုင်ငံမှာတွားနေတဲ့ဒီညီငယ်လုပ်ငန်းစဉ်တွေဟာဘလောက်ထိဆက်နွယ်မှုရှိလဲဒီညီငယ်လုပ်ငန်းစဉ်ပေါ်မှာဘလောက်ထိတက်ရောက်မှုရှိလာနိုင်တယ်စသဖြင့်ကျွန်တော်သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်ပအဝင်ဆွေးနွေးပေးဖို့တက်ဆိုင်ရာပုဂ္ဂိုလ်ကိုကျွန်တော်ဖိတ်ခေါ်ထားတဲ့ထဲမှာတော့လက်ရှိဒီလက်ရှိဆွေးနွေးပွဲမှာပါဝင်နေတဲ့ UNFC ရဲ့တွေ့ပွဲတွင်မှုခွန်အားကရှိပါတယ်နောက်တစ်ခုကဒီသတင်းမီဒီယာသမားတူဖြစ်တဲ့ကိုစီသူအောင်မြင့်ရှိပါတယ်နောက်လက်ရှိပန်ဆန်းမှာဒီသတင်းယူနေတဲ့ကိုဆိုင်ထွန်းအောင်လည်းရှိပါတယ်ကျွန်တော်အရင်ဆုံးတော့လက်ရှိဒီ UNFC ကခေါင်းဆောင်တူဖြစ်တဲ့ဥခွန်အားကကိုအရင်ဆုံးတင်ကြပါတယ်ဘာလို့ဆိုတော့သူကလက်ရှိအစည်းအဝေးအတွင်းအနေနဲ့ပြောနေတာဖြစ်တော့ကျွန်တော်ရှေ့ပိုင်းမှာပဲသူ့ကိုခေါ်လို့ရမှာပါဥခွန်အားကကြားပါလားခင်ဗျာ
အော်ကြားပါလားခင်ဗျာ
โอเคကျေးဇူးပါဥခွန်အောင်ကရေးစီဝေးရနေပြီးဂျားရီရနေပြီးကျွန်တော်တို့ပြောပြလို့ကျွန်တော်အရင်ဆုံးမေ့ချင်တာတော့ဒီပန်ဆန်းညီလာခံကနေပြီးတော့လက်ရှိဥခွန်အောင်ကတို့တွားနေတဲ့ NCCT ဒီမြန်မာနိုင်ငံဒီငင်းငယ်ရေးလုပ်ငန်းစဉ်ပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိလာနိုင်လဲခင်ဗျာဟုတ်ကဲ့ဥခွန်အောင်ကကြားပါလား
အေးဆောတော့မကြားဘူးအခုမှပြန်ကြားတယ်
ဟုတ်ကဲ့ဥခွန်အောင်ကရေးအခုဒီပန်ဆန်းမှာလုပ်နေတဲ့ဒီတိုင်းသားညီလာခံဟာလက်ရှိမြန်မာနိုင်ငံမှာအခုမြန်မာစိုးရနဲ့လုပ်နေတဲ့ SCCT ကလုပ်နေတဲ့ဒီညီငယ်လုပ်ငန်းစဉ်တွေအပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိလာနိုင်ပါလဲ။တွားပြီးတော့နှောက်ရှက်ဖြစ်နိုင်လား။တွားအထောက်ကူဖြစ်နိုင်လား။ဘယ်လိုယူဆပါလဲ
။ဟောဒီမူလရည်ရွယ်ချက်တွေကတော့အထောက်ကူပို့အားလုံးစေဗနာယိုယိုနဲ့တဘောယိုယိုနဲ့ပဲကျွန်တော်တို့ပန်ဆန်းစီဝေးကိုခေါ်ယူကျင်းပတာဖြစ်ပါတယ်။ဒါကြောင့်ဒီတနင်္ဂနွေလုံးအပြစ်ကရဆဲရေးအဒီအနေတစ်ဆင့်ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေကျင်းပသွားဖို့အဲ့ဒါတွေကိုဆက်လက်လှုပ်ဆောင်နိုင်မှုအတွက်အခုဒီစီဝေးကအခြေခံအားဖြင့်ဟာလာကျွန်တော်တို့အရေးကြီးတဲ့အဖွဲ့တွေအစုပြီးတော့ဒီအခြေခံအားဖြင့်သဘောထားရယူဖို့ခေါ်တဲ့အစီအစဉ်ဖြစ်ပါတယ်အဓိကကတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ရှင်းဖို့ဆိုတဲ့ကိစ္စမှာအားလုံးဟိုတစ်ခဲနဲ့ဟာလာသဘောထားကြပြီးတော့အဲ့ဒီပုံမှာပဲတော့ငင်းကြတဲ့နည်းနဲ့ဖြည့်ရှင်းကြဖို့ဆိုတဲ့ဟာကအဓိကရရှိတဲ့အချက်တွေဖြစ်နေပါတယ်။ဒါကြောင့်ပြည်တွင်းငင်းကြရဲ့အတွက်အထောက်အကူဖြစ်မဲ့အထောက်အကူဖြစ်စေတဲ့အနောက်ရှက်မဖြစ်တဲ့ဒီစုဝေးပွဲပါလေစုနေအစည်းအဝေးလို့ပဲပြောနိုင်ပါတယ်။
ဟုတ်ကဲ့မြန်မာစုရနဲ့အခုတိုက်ပွဲတွေဖြစ်နေတဲ့ကုကန်တပ်ဖွဲ့ TNLA AA ဒီလိုအဖွဲ့စည်းတွေပါဒီစုနေပွဲမှာပါနေရဆိုတော့ပြစ်ခတ်ရဆေးရေးတနင်္ဂနွေလုံးတိုင်းတာဖြစ်နိုင်ရေးနဲ့ပတ်သက်လို့ဒီဖွဲ့တွေရပါဝင်မှုဘယ်လိုရှိလာနိုင်ပါလဲ။
ဒီဖွဲ့တွေကိုဒီမှာပါခိုင်းတာကလည်းတခြားမဟုတ်ပါဘူးဒီဖွဲ့တွေနဲ့ဖြစ်နေတဲ့ပြိဋ္ဌာန်ခတွေကိုဘယ်လိုရပ်ဆဲရမလဲဘယ်လိုနှီးလန်းရှာပြီးတော့ကျွန်တော်တို့ဒီဟာလာဟိုပြိဋ္ဌာန်ခကိုယော့နေတော့ရပ်ဆဲတော့လုံးမလဲဆိုတဲ့ဟာကိုဆွံ့ရချင်တဲ့အတွက်ဒါတို့ကဖိတ်ခေါ်တာဖြစ်ပါတယ်အထူးသဖြင့်တော့အဲ့ဒီဒေသမှာရှိနေတဲ့ပြည်သူလူထုတွေအပြစ်မဲ့တဲ့ရွာသူရွာသားတွေပြည်သူလူထုတွေတော်တော်လေးကိုနှင်နာဆုံးရှုံးပါလားဒါကြောင့်တို့ရဲ့ဒီကံကြမ္မာကိုကဲဝါဖို့ပေါ့လေကဲတင်နိုင်ဖို့ညံတော့ဒီအေးချမ်းချမ်းပြန်လည်နေထိုင်နိုင်ဖို့ဆိုတာကဒီစီပမှာဟာလာရှိတဲ့လူထုကိုအကူအညီပေးနိုင်ဖို့ဆိုတာကဒီဖွဲ့တွေနဲ့ဖြစ်နေတဲ့ပြိပခါကိုကျွန်တော်တို့ရပ်ဆိုင်ဖို့လိုပါတယ်။အေးရပ်ဆိုင်ဖို့အတွက်ကလည်းဒီလိုခေါ်ယူတွေ့ဆုံဆွေးနွေးပြီးတော့အပြေမရှာဘူးဆိုလည်းဘလို့မဖြစ်နိုင်ပါဘူး။ဒါကြောင့်ကျွန်တော်တို့ဒီအပြေရှာဖို့အတွက်ဒီပါဝင်ဆွေးနွေးကြတာဖြစ်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်နားလည်တော့ကလည်းကိုကံပြောရေးဆွေးခွင့်ရှိသူနဲ့ကျွန်တော်ဆွေးနွေးခါမှာသူတို့ကိုယ်တိုင်လည်းနိုင်ငံရေးအရာအပြေရှာလိုပါတယ်အတဘောရအမြင်ရှိပါတယ်။ဒါပေမဲ့ခက်တာကမြန်မာစုရဘက်ကပါမြန်မာစစ်တပ်ဘက်ကပါ NCC အတီအနေနဲ့ဒီဖွဲ့တွေပါဝင်လာနိုင်အောင်လို့ဒီမြန်မာစစ်တပ်ဖြစ်စီအစုအဖွဲ့စီကိုဘယ်လောက်ထိနားချနိုင်ပါမလဲ။
ဒါကတော့ကျွန်တော်တို့အခု UPWC ပေါ့လေနဲ့ရရှိလာတဲ့ဟိုပထမကျွန်တော် NCA ရဲ့ဟိုအဆိုပြုမူကြမ်းထဲမှာတော့ဒီ NCA ကိုလက်မှတ်ရေးထိုးတဲ့အချိန်မှာတော့ဘယ်အဖွဲ့မှမကြမ်းနဲ့ပြိပခရှိနေတဲ့အဖွဲ့တွေရောမူလတွေကပြိပခမရှိတော့တဲ့အဖွဲ့ရောအပြည့်ရတာရောအပြည့်မရတဲ့အဖွဲ့တွေရောအလုံးအတူတကွအပါဝင်လက်မှတ်ရေးထိုးရေးဆိုတဲ့မူဟာရှိပြီးသားဖြစ်ပါတယ်။ဒါကြောင့်အတူတကွအပါဝင်လက်မှတ်ရေးထိုးနိုင်ဖို့ကပြိပကရှိနေတဲ့အဖွဲ့တွေကတော့ပို့ပြီးတော့အလိုအပ်တာပါဗျာ။ဒါကြောင့်ဒါကိုကျွန်တော်တို့ကနီလန်းရှာတဲ့သဘောမျိုးနဲ့ဆွေးနွေးနေကြတာဖြစ်ပါတယ်
။မြန်မာစစ်တပ်ဘက်ကလက်ခံပါမလား
။ဒါကတော့စစ်တပ်ရဲ့သဘောထားကိုတော့ကျွန်တော်တို့ဒီအော်ဘာဝလေးတယ်ကျွန်တော်တို့ဟိုပြုတ်ဖို့ခက်ပါတယ်သူသဘောထားကသူရဲ့စီရင်မှန်းချက်သူရဲ့ဒီ လုံချုံရေးအစင်းသားချက်ပေါ့ဗျာဒါကတော့ကျွန်တော်တို့ဒီဝေဖန်လို့မပင့်တော့ပါဘူးဒါကြောင့်ဖြစ်တဲ့တာကတော့တနင်္ဂနွေလောပြက်ကပ်ရစေရေးပြည်တွင်းငင်းငင်းရို့တကယ်လိုလားမယ်ဆိုရင်တော့ဒီစစ်တပ်ကစုံပြချက်ကလည်းအဓိကကျတယ်လို့တော့ထောက်ပြခြင်းပါ
ဟုတ်ကဲ့အခုအပြစ်ခတ်ရဲစဲကိစ္စတွေပြောနေကြပြီဒါပေမဲ့ဝါဒီကုကဘက်မှာတိုက်ပွဲတွေဖြစ်နေတယ်အခုမကြခင်ကဆိုလဲကင်းပြည်နယ်ဘက်မှာဒီစီးသူတို့လေ့ကျင့်မှုလို့ပြောပါတယ်လေချောင်းကနေပြီးတော့ဘုံကျဲတာမျိုးတွေပဲဖြစ်နေဒီအခြေအနေဖြစ်နေတာနဲ့အပြစ်ခတ်ရဲစဲကလက်တွေ့ကြကြဖြစ်နိုင်ပါမလားဥခွန်ကနောက်ဆုံးအဖြေပါဘယ်လိုမြင်ပါလဲ
ဟုတ်ပါတယ်ဒါကိုလည်းကျွန်တော်တို့ကလက်တွေ့ကြကြဖြစ်နိုင်ဖို့စူးစမ်းနေတာဖြစ်ပါတယ်ဒါကြောင့် NCA ကိုစာရွက်ပေါ်မှာလက်မှတ်ထိုးတာမဟုတ်ဘဲနဲ့အစ်မြင်ပြန်မှာတကယ်ပဲဟာလာရစေတော့အောင်တကယ်ပဲရနာတော့တည်ငြိမ်မှုပြန်လည်ရရှိအောင်လုပ်ဖို့ကျွန်တော်လည်းကြိုးပမ်းနေတာဖြစ်ပါတယ်အဲ့လိုလုပ်ဖို့အတွက်ကျွန်တော်တို့ဒီပြည်တော်စုအစိုးရဒါမကပါလေကျွန်တော်တို့အခုလက်ရှိဗမာတပ်မတော်ကလည်းပဲဒီတက္ကသိုလ်ကလည်းပြခရစေရေးပြည်တွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်အေးချမ်းမှုရရှိရေးနိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်ပြီးမြောက်ရေးအတွက်ဒါကတော့ဒီတမ်တော်ဘက်ကသဘောထားတွေလည်းအင်မတန်အရေးကြီးကြောင်းကျွန်တော်ကနှီးကုန်းချုပ်ထောက်ပြနေတာပါခင်ဗျာ
ဟုတ်ကဲ့ဥက္ကုံကကြီးကျေးဇူးပါခင်ဗျာအခုစီဝေးရနေပြောကျွန်တော်တို့အခု
ဟုတ်
ကဲ့ဥစီသူအောင်မြင့်ကျွန်တော်ခုနလီလိုက်မော်တင်ညင်ပါလေခုနဥက္ကုံကဆွေးနွေးတော့လည်းသိမှာပါတို့လည်းစီဝေးထဲမှာဖြစ်နေတဲ့အချိန်မှာကျွန်တော်တို့ပြောခိုင်းရတာဆိုတော့ဥစီသူအောင်မြင့်အခုပန်ဆန်းညီလာခံရဲ့ထူးခြားချက်သဘောတဘာဝပါဥစီအောင်မြင့်ဘာများကဲခတ်မိလဲခင်ဗျာ
အဲဒီဒီဆန်းကြီးလာခံရတဲ့သဘောဘာဝကပထမတစ်ချက်အရင်တုန်းကဟိုဘာမှအဝင်မပြောပဲနဲ့ပြီးမှပဲနေတဲ့ဟိုဝတ်တပ်ဖွဲ့ကသူကြီးပြီးတော့မှလုပ်တဲ့ဥစ္စာညီလာခံကြီးဖြစ်နေတယ်။အဲဘာလို့အဲ့လိုဖြစ်ရသလဲဆိုတဲ့အခါကျတော့ကျွန်တော်တို့အနောက်ကိုနည်းနည်းပြန်ကြည့်လိုက်ရင်အဲကိုကတက်ကွဲတွေဖြစ်လာတဲ့အခါမှာတပ်မတော်ဘက်ကဟိုသူ့ဦးသူ့ညထုံးကအဲ့မှာပြောတာရှိတယ်။အဲဒီကိုကဘက်ကနေပြီးတော့အဲပလောင်တပ်ဖွဲ့တွေဒီတပ်ဖွဲ့တွေတိုက်တယ်။ဒါကတော့သူတို့ကြိုင်ကြင်ရတယ်ဟုတ်ကဲ့အဲခိုင်ခိုင်ချင်းကိုယ်ငါလည်းဝန်ခံရတဲ့ခါကျတော့ဒါတော့သက်သနာမရှိဘူးပေါ့ဒါပေမဲ့အဲ့ဒီထဲမှာတရားရေးတပ်ဖွဲ့တွေကလည်းကူညီနေတယ်ကိုကန့်ကိုဝါတပ်ဖွဲ့မိုင်းလာတပ်ဖွဲ့တွေကလည်းကူညီနေတဲ့ခါကျတော့မနေ့ကသက်သနာရှိရတယ်ပြီးတော့မှဆက်ပြီးတော့ပြောတာကအဲဟုတ်ပြီအဲ့လိုမျိုးကူညီနေတဲ့ကိစ္စတွေနဲ့ပတ်သက်ရင်တာဝန်ယူရလိမ့်မယ်ဆိုတဲ့သကလုံးမျိုးကပြောလာတယ်ပြောလာတဲ့ခါကျတော့အဲ့တော့ဝါတပ်ဖွဲ့လိုမျိုးကလည်းသူကပြေးပါနေလို့လည်းမရတော့ဘူးတကယ်တော့ကိုကန့်တပ်ဖွဲ့ကိစ္စကသူနဲ့လည်းဆက်ဆက်လာတယ်သူ့ကိုပါအဲ့လိုပြောဆိုလာတဲ့ခါကျတော့ဒီငယ်ငယ်ချင်းတွေကစကားဝိုင်းတဲ့ကိုဒီအဖြစ်ခက်ရတဲ့ကိစ္စပေါ့နော်ဒီမှာဒီကလက်လက်ကန်တက်ပွဲပြဿနာတွေကိုသူ့ကိုယ်ကဝင်ပါလာရတယ်လို့ကျွန်တော်ကနားလေတယ်အဲ့ဒါတစ်ချက်ပေါ့နောက်ဒုတိယတစ်ချက်ကဟိုပါထူးခြားတာတွေ့ရလဲဆိုတော့အဲ့ဒီလည်းဆက်ဆက်ချင်းမှာပဲအဲ့ဒါ TV ကပေါ့ယူချမ်းကသူကပြောတယ်အဲ့တော့ထူးခြားတာဘာတွေ့လဲဆိုတော့ဒီအရင်တော့ပြောနေကြဒီဝနေကိုဟိုဘန်အုပ်ချုပ်ရေးအတိုင်းကိုဒီနဲ့အရှင်းသတ်မှတ်ပြီးဖို့အဲ့ဒါကိုသူတို့ကတောင်းဆိုထားတယ်အဲ့ဒါကိုလက်နက်ကန်တိုင်းသားတွေဝိုင်းထောက်ခံပေးဖို့ဆိုတာတစ်ချက်ပါသလိုမျိုးနောက်တစ်ခုကအဲ့မှာဘာပါလဲဆိုတော့အဲ့ဒါတော်တော်အရေးကြီးတယ်ထင်ပါတယ်အဲ့ဒါပါလဲဆိုတော့အစိုးရနဲ့နိုင်ငံရေးဆွေးနွေးတာတွေလုပ်မယ်အဲ့ဒါတွေအားလုံးပြီးသွားတဲ့အခါကျတော့မှဒါအဖြစ်ခက်ရက်စေးတိုင်းတစ်ပြည်လုံးအဖြစ်ခက်ရက်စေးလက်မှတ်ထိုးကြရအောင်ဆိုပြီးတော့မှအဲ့လိုပြောတာရှိတယ်အဲ့ဒါကဟို PA အဖွဲ့ကဟိုရှေ့တန်းတင်ထားတဲ့အယူဆနဲ့တူရဲဆိုတော့အဲ့ဒီဥစ္စာကတကယ်လို့ဒီနောက်ဆုံးစည်းဝေးမှာပေါ့ဆိုရင်တော့ဒီမှာတမရကြီးဦးသိန်းစိန်လို့ဝါတို့မျော်လင့်နေတဲ့အသိမကြခင်မှာ NPO လက်မှတ်ထိုးတော့မှာပဲ RNG လို့လက်မှတ်ရေးထိုးပွဲကြီးဖြစ်တော့မှာပဲဆိုတဲ့ဥစ္စာကတော့နောက်ဆုတ်သွားလိမ့်မယ်လို့တော့ထင်ပါတယ်ဗျ
။ဟုတ်ကဲ့ခုနဦးစီသူအောင်မြတ်ထောက်ပြတဲ့ချက်ကျွန်တော်သွားသတိထားမိပါတယ်။အဓိကတော့နိုင်ငံရေးဆွေးနွေးပွဲတွေလုပ်ပြီးတော့ခိုင်မာဖြစ်မှ NCA တပီလုံးအတိုင်းတာနဲ့အပြစ်ခတ်ရစဲလက်မှတ်ထိုးပွဲကြမယ်ဆိုတဲ့တင်လာကြတဲ့ကိစ္စပေါ့။အဲ့တော့ဒီမတိုင်ခင်မှာလည်း KIA ကနေပြီးတော့တင်ပြခဲ့လို့တော်တော်လေးအနှောင့်အယှက်ဖြစ်ခဲ့တယ်။အဲ့တော့ကုစီတော်မြေဦးစီတော်မြေဘလို့ထင်လဲ။အခုဝတင်လာတဲ့ကိစ္စကတစ်ဆက်သေးတနယ်နဲ့ကျွန်တော်ပါလာတာကဝကနေပြီးတော့သူတို့ဒီပြည်သူတို့တိုင်းအထူးကိုပိုင်ကိုချောက်ခင်းရတိုင်းကိုပြည်နယ်ဆင့်သတ်မှတ်ဖို့ဆိုတဲ့ကိစ္စဖွဲ့စည်းပုံပြင်ရေးကိစ္စမျိုးတော်မှာပါလာပါတယ်ခင်ဗျ။အဲ့တော့အဲ့ဒီအခြေအနေကတကယ်တမ်းလက်တွေ့ကြပါမလားဘလို့ယူဆပါလဲ
။အဓိကကတော့ဟိုပြောမယ်ဆိုရင်တော့အဲ့တို့သကလုံးနဲ့လည်းဒီချပြောသွားတာရှိတယ်ဒီအပြစ်ခက်ရက်စေးစာချုပ်ဆိုတာစာရွက်ပေါ်ကသကလုံးကြီးကမဖြစ်စေချင်ဘူးလို့တို့ပြောထားတာရှိပါတယ်ဆိုတော့တို့အခုတောင်းဆိုတဲ့ဥစ္စာတွေကလည်းဟိုတန်လျာတွေလက်တွေ့ကြတဲ့အခြေအနေပေါ်ကနေဒါဖြစ်လာတဲ့ကိစ္စပါဆိုတော့ကျွန်တော်ကတော့အဲ့ဒီလမ်းကြောင်းပေါ်ကိုရောက်သွားတယ်ဆိုရင်အစိုးရအနေနဲ့ကတကယ်ကိုပေါ့နော်ငင်းငင်းကြီးကိုလိုချင်တဲ့စည်းနာတွေကိုပြရမယ်ခွင့်ပြုပုံတွေပြင်ပေးတဲ့ကိစ္စတွေလုပ်ရမယ်နိုင်ငံရေးဆွေးနွေးရမယ်အဲ့ဒါပြီးတော့မှဒီလည်းအဖြစ်ခက်ရက်သေးတယ်ဆိုတော့စာချုပ်ကြီးကိုလက်မှတ်ထိုးကြမယ်ဆိုတဲ့သဘောမျိုးဟိုဖြစ်လာမှာပဲဟိုပြောနေတဲ့သဘောကအစိုးရက
ချင်းမှာတခြားလုံးကဘာလုံးလာသလဲဆိုတော့ဒီအဖြစ်အစာကျုံပေါ်မှာပေါ့နော်လက်မှတ်ရေးထိုးနိုင်မှုအတွက်ကိုအပူပြင်းကကြိုးစားအားထုတ်ခဲ့ပေမဲ့တကယ်တကယ်ရေးရှင်ငင်းငယ်ရရဖို့အတွက်တိုင်းသားတွေတန်းတူအခွင့်အရေးရဖို့အတွက်ဟိုလုံးလိုက်ပါဆောင်ရွက်ရမယ့်ကိစ္စတွေမှာကြတော့သူကမလိုက်ပါမဆောင်ရွက်နိုင်ခဲ့ဘူးအထူးသဖြင့်တမတော်ကဆိုရင်လည်းတိုက်ပွဲတွေဆက်ပြီးတော့ဆင်နွှဲတာတွေရှိတယ်အခုဆိုရင်လည်းဒီကိုကံကိုအပြတ်တိုက်မယ်ဆိုတဲ့သဘောမျိုးအဲအရာမျိုးတွေလုပ်နေတဲ့ဟာတွေရှိတယ်နောက်လွတ်တော်ဘက်ကဆိုရင်လည်းအချိန်ကြီးဆွဲထားပြီးတော့မှခုတ်ကြည့်ဖို့ပြင်ရေးကိုဒီနေ့ချိန်ကြီးရေးရဘာတစ်ခုမှမလုပ်ပေးနိုင်တဲ့ဟာတွေကိုသူတို့တွေလည်းနားလေခံစားမိတယ်ဒါကြောင့်မလို့ဟိုအချိန်ကြီးတို့ကမယုံရဲဘူးမယုံရဲတဲ့ခါကျတော့အဲ့လိုအချိန်မျိုးတွေနိုင်ငံရေးရဟိုသဘောတူညီချက်တွေမရမချင်းဒီအခြေခံစာချုပ်ကိုလက်မှတ်မထိုးနိုင်ဘူးလို့ဟိုဘုရားပေါ့ပြောလာတဲ့သဘောမျိုးဖြစ်တယ်လို့ထင်ပါတယ်သူတို့ပြောတာတွေလက်တွေ့ကြတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင့်ဖြစ်ပါတယ်ဦးစီအောင်မြင့်လေလိုင်းပေါ်မှာခဏနေပေးပါကျွန်တော်နောက်တူခုတင်ရင်လို့ပါဦးကိုစိုင်းထွန်းအောင်လွင်သူကတော့လက်ရှိပန်ဆန်းဒီတိုင်းသားညီလာခံမှာလက်ဒီသတင်းယူနေတဲ့သတင်းတောက်တူဖြစ်ပါတယ်ကိုစိုင်းထွန်းအောင်လွင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာကိုစိုင်းထွန်းအောင်လွင်ဒီမှာတိုင်းသားတွေနဲ့လည်းအဲ့မှာတွေ့တယ်တိုင်းသားခေါင်းဆောင်တွေနဲ့လည်းတွေ့တယ်ဆိုတော့ကျွန်တော်ပထမဆုံးချက်မေးချင်တာကအခုဒီညီလာခံကိုတက်လာတဲ့တိုင်းသားအဖွဲ့အစည်းတီးတီးရဲ့ဒီညီလာခံနဲ့ပတ်သက်လို့သူတို့ရဲ့မျှော်လင့်ထားတဲ့ချက်တွေဘာတွေများသွားတွေ့လဲခင်ဗျာ
အဓိကတော့ကျွန်တော်သွားတွေ့ရတာတော့သူတို့အနေနဲ့ဒီလက်ရှိဟိုအခြေခံရစရိတ်ဖြစ်တဲ့ဘာပါနေတဲ့အခွင့်အရေးလည်းရှိလို့တော့ဒီဆိုရဆက်ကနေဒီစနေပတ်ဖြစ်တမတ်မထားတဲ့အခွင့်အရေးလည်းလာတက်တာတွေ့ရတယ်အဲ့မှာသူညီတဲ့တဘောတခုနေတဲ့ဘာအနေနဲ့တွေ့ရလဲဆိုတော့ဟိုမှာအစိုးရဘက်ကဒီအယူအဆတတ်မှတ်ချက်တွေရှိနေတယ်သူတို့အနေနဲ့ဥမာတနိုင်ငံလုံးဆိုင်ရာကြိတ်ခတ်ရစေရတဲ့ဟိုခေါင်းတွေအောက်ကသွားမှဖြစ်တဲ့အတွက်ဟိုနားကွက်ကြံနေတာဒီနားကွက်ကြံနေတာဟိုနားမှာတိုက်ဝဲဖြစ်ပြီးကြံနေတာဒီနားမှာတိုက်ဝဲဖြစ်ပြီးကြံနေတာမျိုးမလိုလားတာတွေ့ရတယ်။ဒါကြောင့်သူတို့ဒီဆွေးနွေးပြီးလောက်မှသူတို့ဒီသဘောတူညီတဲ့အချက်တွေကိုကြည့်မယ်ဆိုရင်ဒီနိုင်ငံလုံးဆိုင်ရာကြိတ်ခတ်ရစေရအားလုံးပေါင်းဝေဖို့ဒီတိုင်းပြည်ရဲ့ပြဿနာတွေကိုငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းဖို့တဲ့အချက်တစ်ချက်ကိုသွားတွေ့ရတယ်ခင်ဗျ။နောက်တစ်ချက်ကဘာလဲလို့ခဏဆရာဥစီလိုမျိုးပြောခဲ့လို့ပါပဲ။ဒီအစိုးရအနေနဲ့တောက်လျှောက်ဒီနိုင်ငံလုံးဆိုင်ရာကြိတ်ခတ်ရစေရကိုဒီလောက်ချင်တယ်တို့တော့လေဒီတိုင်းသားတွေရဲ့တစ်ဖက်မှာရှင်းလိုက်ရဒီဓာတ်တွေခွင့်ရေးတွေရပိုင်ခွင့်တွေအတွက်သူ့အနေနဲ့ဒီဟိုဒီတစားကပြောတော့ညာလဲဥမာဖွဲ့ပြီးမှအချိန်ကဥပဒေပြင်ဆင်ရေးတို့လည်းပြောဆိုနေတာကြားပြီးအခုချိန်ကြီးအစိုးရတက်တန်းကုန်တော့ပဲမဖြစ်သေးဘူးဟိုလွတ်တော်ဖက်စားဆိုရင်လည်းဒါဘာမှမနေရရလောက်တာမရှိသေးတော့ဒီရှင်ဝဲမှာဘာတွေ့ရလဲဆိုရင်ငင်းငင်းရေးကိုပုံပုံတော့လေငင်းငင်းရေးတို့အထောက်ကူပြုနေရလို့ဒီမှာဒီတိုင်းသားတွေရပိုင်ခွင့်တော့တက်ပြီးဖြစ်ဒီတော့ပါအခြေခံဥပဒေဖြစ်ဒီတော့အခြေခံဥပဒေပါပုံမှန်တွေကိုအများဆုံးပြုပြင်ပေးဖို့ဆိုတဲ့အချက်ကိုဒီသဘောတူထားကြတာတွေ့ရတယ်ဗျ။အဲဒီအဲ့ဒါနဲ့ပတ်သက်ပြီးအားလုံးဝိုင်းဝန်းချိုးဖောက်မှုဆိုတဲ့သဘောပေါ့နော်။ဒီလိုအဲ့ဒီချက်ကိုတော့တွေ့ရတယ်ဗျ
။ဟုတ်ကဲ့ကျွန်တော်နောက်ချက်မေးချင်တာကတော့ဝါကိစ္စပါ။အရင်တော့ကဒီ University ဝါဆိုတာကဒီနိုင်ငံရေးနဲ့ကင်းကင်းဖြစ်အောင်တတ်တတ်နေနိုင်ငံရေးဖွဲ့စည်းနဲ့ခက်ခွားနေတဲ့တိုင်းသားကြီးကကိစ္စတွေမှာတော့သူကသူသေးတတ်နေပါတယ်။KNU တို့ KIA တို့ကဥဆောင်ပြီးတော့တပ်ပေါင်းစုဖွဲ့ပြီးလှုပ်တာကြိုင်တာများပါတယ်ဒါပေမဲ့ဝါဒီကိစ္စမှာဘာကြောင့်ကမ္ဘာထလှုပ်တယ်လို့ထင်လဲ
ဝါအနေနဲ့ကတော့နံပါတ်1တစ်ချက်ကဒီကိုကနဲ့ပတ်သက်လို့ပေါ့လေကိုကနဲ့သူနဲ့ကဒီ GI ကြီးလိုက်မှာဆိုရင်ဒီဟိုဒီဗမာပြည်ကွန်မြူနတီပါတီလက်ကနေခွဲထွက်လာပြီးတော့သူတို့ကဒီမဟာမိတ်တွေဖြစ်ခဲ့တယ်နောက်တစ်ချက်ဒီကိုကရေးခင်းမှာဒီတမောဖက်ကဆက်ဆွဲချက်တွေမှာလည်းဥမာတမောဖက်ကပြောသားချက်တွေမှာလည်းဥမာဝါတို့ဘာလို့လဲပါဝင်ပတ်သက်နေတယ်ဒီဖွဲ့တွေကဟိုတာဝန်ယူရမယ်ဆိုတော့သူ့အနေနဲ့လည်းဒီလိုတက်နာဖြည့်ချင်းမှာအနေနဲ့အများစုလို့ပါဝင်ရရမယ်တဲ့ချက်တစ်ချက်တွေ့ရတယ်ဗောလေနောက်တစ်ချက်ကဘာလဲဆိုတော့သူ့အနေနဲ့ဒီသူကလည်းလက်ရှိနေထားရကြည့်နေတယ်တိုင်းနာလက်နက်ကိုင်ဖွဲ့တွေထဲမှာပြည်အားစီးတော့ဖွဲ့ဖြစ်တယ်တော့နိုင်ငံရေးရတော့ဂျန်တဲ့ဒီ KNU တို့ကျေရီတို့ဒီကာလစီနိုင်ငံရေးအဥဆောင်တဲ့အနေထားမှမရှိဘူး။ဒါပေမဲ့တစ်ဖက်ကဟိုလိဖြစ်နေတဲ့အချိန်မှာသူရဲ့ပြည်နယ်ရပိုင်ခွင့်တွေအတွက်သူကဂျန်တဲ့တိုင်းရင်းသားတွေစီစီလုံးလုံးနေနေဟိုအပြန်လာအဖြစ်သူ့ကိုပြန်ထောက်ခံလို့ဆိုတဲ့သဘောမျိုးနဲ့ဒီထဲဝင်လာတာတွေ့ရတယ်ဗျ။ဟု
တ်ကဲ့
သူကြတဲ့တစ်ချက်အနေနဲ့ဘာလဲဆိုတော့သူ့အနေနဲ့အခုဒီတရုတ်နဲ့မြန်မာကြားထဲမှာအဖာဆုံးသဘောမျိုးရှိနေတယ်။တို့တော့ဒါသူတို့ရေရှိအဘောက်ကံကြမ်းမရှိဘူးဆိုတာသူလည်းသဘောပေါက်သားပုံကြ။ဆိုတော့အဲ့မှာလေသူတို့ရေရှိအဘောက်ကံကြမ်းရှိနေတယ်ဥပမာပြည်နယ်လိုကိစ္စမျိုးသူအားလုံးဝိုင်းဝန်းထောက်ခံနေဖို့ဆိုတဲ့ပုံပြောတည်လာတာဖြစ်ပါတယ်ခင်
ဗျ။ဟုတ်ကဲ့ကျွန်တော်နောက်ဆက်ချက်မေးချင်ပါတယ်အခုဒီဝါကနေပြီးတော့ပြည်နယ်ဆင်းသတ်မှတ်ရေးဆိုတဲ့ကိစ္စကိုအဲ့မှာတက်နေတဲ့တိုင်းလားကိုယ်စားလှယ်ရဲ့သဘောထားဘယ်လိုများတိခောက်မိလဲ
။ဝါရဲ့ပြည်နယ်
စစ်တမ်းမရေးသူတဲ့ကိစ္စကိုမူအားဖြင့်တော့ကျွန်တော်လေးကြီးတော်တော်တော်များများသဘောတူကြတယ်တို့တော့ဒီဝါကိုကိစ္စကိုပြောရမယ်ဆိုရင်ဥမာဝါတောင်ပိုင်းကိစ္စနဲ့မြောက်ပိုင်းကိစ္စကလားရှိလာတဲ့အတွက်နောက်တစ်ခုကအဲ့ဒီနယ်မြေကူရတဲ့ဒီနယ်မြေကတစ်ဆက်တစ်ဆက်တည်းမရှိဘူးဆိုတော့ဥမာဝါတောင်ပိုင်းမှာဆိုရင်လေဟိုစာဖွဲ့ရှိတယ်လာဟုလို့ဖွဲ့ရှိတယ်တခြားအခါလို့တိုင်းရင်းသားတွေလည်းရှိနေတော့ကြတော့တတော်များများတော့ဥမာဒီဆရာနိုင်ရတာလို့ပုံပုံတွေလည်းရှိတယ်တခြားဟို KN ရောပုံပုံတွေလည်းရှိတယ်သူတို့ပြောကြတာကတော့ဘွားရဲ့မူကိုထောက်ခံတယ်ပြည်နယ်ဖွဲ့ပြီးမူထောက်ခံတယ်တို့တော့ဥမာနေနေတစ်ဆက်ဆက်တည်းရှိတာမျိုးပဲဖြစ်ဖြစ်နေပေါ့အဓိကတော့တတော်များများတော့ဒီဘွားမြောက်ပိုင်းကိုအခုဒီဖွဲ့ပြီးဖို့အချိန်ကဥပဒေကြီးသတ်မှတ်ထားတဲ့ဒီဘွားမြောက်ပိုင်းတွေကဘွားတွေနဲ့ပြည်နယ်ချစ်တင်တောင်းမယ်ဆိုရင်ရှားဖွဲ့တွေကတော့ကျွန်တော်နားလည်တော့ကန့်ကွက်ဖို့တော့မရှိဘူးဗျဒါနဲ့ဒီဝါတောင်ပိုင်းကိုပေါင်းပေါင်းပြီးတောင်းလာခဲ့တယ်ဆိုရင်တော့နည်းနည်းလေးခြေနယ်ဖြစ်ပြလေးတော့ရှိလာနိုင်တာတွေ့ရတယ်ဗျ။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တော့ရှင်တွေကိုလေလိုင်းမော်တင်ကြပါလေကျွန်တော်ခုနမှဖုန်းရလို့ကိုနေလင်းဦးမလေးရှားနိုင်ငံထင်ပါလေကိုနေလင်းဦးကြားပါလားခင်ဗျာပင်နယ်ဆွနစ်နေတဲ့ကိုစီမောင်မြေကိုဆိုင်းထုံးအောင်လင်းရှိပါလေမေးမြန်းချင်မေးမြန်းလို့ရပါတယ်အခု
။ဟုတ်ကဲ့ဟိုကျွန်တော်ခုနလေးတွေမဲ့ဖတ်ပါတယ်ဦးခွန်ဥက္ကာတို့ပြောတာတို့ပါတို့ပေါ့ဗျာ။ကျွန်တော်ကတော့တမိုင်းကျောင်းနယ်လေးပဲပြောမယ်ဆိုရင်ဟိုဗိုလ်ချုပ်ဆန်းတက်ကပြောခဲ့တဲ့စကားတစ်ခုရှိပါတယ်ကျွန်တော်တို့နိုင်ငံဟာအရင်စနစ်လက်ပြီးဖြစ်သေးဘူးပရိသေးလည်းမကုန်သေးဘူးပေါ့နော်အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့နိုင်ငံဗေကြားထဲမှာညံ့နေလဲဆိုတော့ရှင်းပြောလို့ရှိရင်လက်ဝဲလက်ရအုပ်စုနှစ်ခုကြားမှာကျွန်တော်တို့ကဟိုစီအေးတိုက်ပွဲထဲမှာပါလာခဲ့တယ်ပေါ့ဗျာညံ့နေတယ်ပေါ့ဗျာဒီနေ့ဒီအချိန်ကောင်ပြန်ကြည့်လိုက်ရင်ပြီးခဲ့တဲ့ကျွန်တော်ကြားရသလောက်ပေါ့နော်ကျွန်တော်သိရသလောက်နောက်ဆုံးစီအစိုးရကဦးနေဝင်62ခုနှစ်ကလုပ်ခဲ့တာဒီဟာမှားတယ်လို့အကြမ်းရင်းယူဆပြီးတော့အင်ကယ်ကို180 degree ပြန်ရွှေ့လိုက်တယ်ဆိုလိုတဲ့သဘောက48ခုနှစ်ပုံစံအတိုင်းပဲ Federal Museum မှုနဲ့ပြည်တော်စုစနစ်နဲ့ကိုတွားဖို့ဆိုပြီးတော့အင်ကယ်ကိုပြန်ရွှေ့ပေးလိုက်တယ်ဒါပေမဲ့တပါတီစနစ်ကလောင်းရိတ်ကလည်းမကုန်သေးဘူးစနစ်အစ်တစ်ကလည်းမဖြစ်သေးဘူးအဲ့ဒီအခါကျတော့အမေရိကန်လိုသမ္မတစနစ်နဲ့လည်းတွားလို့မရပြီးချိန်စနစ်နဲ့လည်းတွားလို့မရဆိုတဲ့ဒီလက်ရှိ2008နော်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုဘာရီယာနော်ဂျာဂန်ဘာရီယာစိတ်ကွန်စတီကျူရှင်းအနေနဲ့ထားပြီးတော့တိုင်းပြည်ကိုပြန်ရွှေ့လာတဲ့သဘောပါအဲ့တော့ကျွန်တော်ဗမာဘက်ကပြောလို့ရှိရင်တော့တိုင်းသားတွေနင်းနာခဲ့တယ်လို့ဗမာတွေလည်းနေနာတာဒီအများကြီးရှိခဲ့ပါတယ်အဲ့ဒါတွေပြီးတာတွေမပြောတော့ဘဲနဲ့အကောင်ဆုံးဘယ်လို unity ပြန်ဖြေးမလဲဆိုတာလေးဟိုဒါဝိုင်းပြီးစဉ်းစားပေးကြပါလို့ကျွန်တော်ကတော့မေတ္တာရခပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနေလူနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်နောက်သွားရှင်တူတင်ပြပါမယ်ကိုမင်းစီတန့်ကိုမင်းစီတန့်ကတော့ရန်ကုန်မြို့ထဲမှာလေကိုမင်းစီတန့်တူတူတုံနဲ့ဆွေးနွေးမေးမြန်းလို့ရပါတယ
်ဟမ် hello
ဟုတ်ကဲ့ကြားပါတယ်ခင်ဗျာကိုမင်းစီ
hello
ဟုတ်ကဲ့ကြားပါတယ်ဆွေးနွေးပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောချင်တာကဒီပန်းစံစင်းလေးကလည်းဒီဘယ်လိုမလဲဒီစစ်မှန်တဲ့ညီငယ်အမျိုးသမီးကောင်းကောင်းလေးပေါင်းပြီးတော့ဒီမြောက်ပြအီဆန်တုံးနေရတာအားလုံးလေးနော်နည်းနည်းဒါကတကယ်တော့သူညီငယ်အမျိုးသမီးကလည်းညီငယ်ရမရတဲ့အကြောင်းမျိုးရှိပြီးတော့အခုပါမုတ်ဆွဲနေတဲ့အချိန်နဲ့အခုပါမုတ်တဲ့ AA တို့ DNA တို့ဒီ MNDU လို့အဖွဲ့တွေပေါ်လာပြီးကညီငယ်ညာဘုကရာကိုတက်လာတယ်ဒါကြောင့်ဟိုညီငယ်ဒီတိုင်းကောင်းနေနေနဲ့ညီငယ်ကိုဒီနေ့တန်ကြာရွေးတဲ့ဘာသာရေးပါလေပြီးတော့ဒီဒီတွေကိုကျွန်တော်ထောက်ပြအိမ်မှာညီငယ်ကိုပြီးကြပါဆိုတော့ကျွန်တော်
ဟုတ်ကဲ့ကိုမင်းစီတန်ကတော့ခုနကပြောလို့ဒီအဖွဲ့စည်းတွေပါလာလို့ညီငယ်ကြီးအနှောက်အယှက်ဖြစ်တယ်လို့မြင်မရပါနဲ့သူလီလိုင်းရလည်းမကောင်းပါဘူးကျွန်တော်ကိုစီစူအောင်မျိုးကိုမေးချင်ပါတယ်ခင်ဗျခုနကဥက္ကုံဥကာပြောသွားတဲ့အထက်မှာတော့ဒီဆွေးနွေးပွဲတွေဟာလက်ရှိတွားနေတဲ့ညီငယ်ကြီးလုပ်ငန်းစဉ်တွေကိုအထောက်ပံ့ဖြစ်စေဖို့လို့ပြောပါတယ်ခင်ဗျအခုဒါမဲ့အခုလိုဖွဲ့စည်းပုံကိစ္စမျိုးတွေပြင်ဆင်ရေးဆိုတဲ့ကိစ္စတွေပါလာပါတယ်ခုနကကိုမင်းစီတန်ပြောသွားလို့ကိုကန့်ဒီဖွဲ့စည်းတွေပါဝင်လာပါတယ်ဒီလိုအခြေအနေတွေကတကယ်တမ်းအထောက်ပံ့ဖြစ်ပါမလားကိုစီစူဘယ်လိုယူဆပါလဲ
အမှန်တကယ်လို့ပြောရဆိုရင်တော့အစိုးရကလည်းဟိုတတိုင်းပြည်လုံးဆိုင်ရဆိုင်ညီညာကြီးဟိုလက်နက်ကင်တိုင်းသားတွေကလည်းတတိုင်းပြည်လုံးအပြစ်ခတ်ရဆိုင်ညီညာကြီးဒါတွေကတော့အတူတူပြောနေကြတာပဲအဲ့ဒီကိုညီမနဲ့ဆိုပြီးတော့ပြောနေကြတာပဲဒါပေမဲ့တကယ်တကယ်လက်တွေ့မှာကတော့ကျွန်တော်တို့ကတော့ပြောပြသွားသလိုကွာခြားတယ်ကွာခြားတယ်ဆိုတဲ့ဟာကအထူးသဖြင့်ဒီအားကြီးရဲ့အစိုးရပေါ့အစိုးရနဲ့တတ်မတော်ဘက်ကလုံရက်တွေကအဲ့ဒါကွာခြားနေတယ် ဟောချားနေတယ်ဆိုတာကတကယ်ညဉ့်ညံ့ရေးအတွက်ဆိုရင်အတိုင်းလိုက်လို့ကျလာညဉ့်ညံ့ရေးယာယီခိတ္တခဏအဖြစ်ခိုက်နေသေးရေမဟုတ်ဘူးဒါကရှင်းမှာတချို့အခွဲတွေဆိုရင်18နှစ်လောက်ဟိုဝါအခွဲဆိုရင်နှစ်ကမနည်းတော့ဘူး1989ကနေစတွက်လိုက်ရင်သူကအခုဆိုရင်26နှစ်လောက်သူကအဖြစ်ခိုက်ရသေးလာပြီဆိုတော့ဒီအဖြစ်ခိုက်ရသေးရေလောက်ကိုသူကပြောနေမှာရေးချေညဉ့်ညံ့ရေးအတွက်ကိုပြောနေတဲ့ခါကျတော့အဲ့ဒီမှာသဘောတဘာဝကျင်းကွာခြားတယ်အဲ့တော့အခုတိုင်းကလက်နက်ကင်တွေပြောနေတဲ့ဟာကဟိုညဉ့်ညံ့ရေးအတွက်ရေရှည်ညဉ့်ညံ့ရေးအတွက်ဆိုတဲ့ဟာကဒါအမှန်ပါပဲဒါပေမဲ့ဒီဘက်ကအစဘက်ကလုံးနေတာကရေရှည်ညဉ့်ညံ့ရေးအတွက်ဆိုတာတစ်ခုဟိုလက်တလောအပြစ်ခတ်ရက်စဲရေးဘက်ကပဲညားနေတဲ့အခါကျတော့ဒီလက်တလောလုံးနေတဲ့ဒီ NCA လက်မှတ်ရေးထိုးရေးတို့တိုင်းပြည်တို့အပြစ်ရစာချုပ်ကိုပုံမှန်ရေးထိုးရေးတို့အတွက်ဆိုရင်တော့
ဟယ်လိုကိုစီသူကြောင
့်ညဉ့်ညံ့ရေးအတွက်ဆိုရင်အောက်ကိုဖြစ်မလို့ထင်ပါတယ်
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမေးလိုက်ချင်ပါတယ်ခင်ဗျာအခုဆွေးနွေးကြတဲ့အထက်မှာဥမာဝါပြည်နယ်ဝါပြည်တတ်မှတ်ရေးဆိုရဲဝါကိုပြည်နယ်အဆင့်တတ်မှတ်ရေးဆိုတဲ့ကိစ္စအပြင်ဒီတိုင်းသားတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်လို့ဖွဲ့စည်းပုံပြည်ရေးကိစ္စတွေပါပါလာပါတယ်အဲ့တော့တိုင်းသားတွေအချင်းချင်းကြားထဲမှာနေဒါကနေပြည်တတ်မှတ်ရေးကိစ္စတွေ resource sharing ဒီအရင်းမြစ်ကိုခွဲဝေးကိစ္စတွေဒါတွေပါပါလာမှာဖြစ်ပါတယ်အဲ့တော့ဒီအချင်းချင်းအားလုံးကိုအဲဆွေးနွေးတော့မယ်ဆွေးနွေးခြင်းအဖြစ်တစ်ဖက်မှာ NCO မလုပ်သေးဘူးနိုင်ငံဆွေးနွေးပွဲတွေရင်လုပ်မယ်ဆိုရင်ပြစ်ခတ်ရစေးရေးကမဖြစ်ဘဲနဲ့နိုင်ငံဆွေးနွေးပွဲတွေကြားထဲမှာနေအချင်းချင်းပြန်လဲပြစ်ခတ်မှုတွေကဖြစ်မလာနိုင်ဘူးလား
အဲဒီဥစ္စာကတော့အချင်းချင်းဖြစ်လာနိုင်တာပဲအရေးကြီးတာကဟိုနှစ်ဖက်စလုံးကဒီငင်းငင်းကြီးကိုသွားမယ်ဆိုတဲ့အဲဒီစိတ်တန်တန်သဘောဥစ္စာပေါ့သဘောရိုးတွေနဲ့သွားကြဖို့လိုတယ်အခုလောလောဆယ်ဖြစ်နေတာကဒီအစိုးရဘက်မှဆိုရင်ငင်းငင်းကြီးပေါ်ဆောင်မှုလုပ်ငန်းကော်မတီရှိတယ်အပြိုမနောက်ဖြစ်တော်ရှိတယ်တမတော်ရှိတယ်အဲ့ဒီမှာသွားနေတာကညဉ့်ညံ့ရဲ့အတွက်ကိုအဲ့ဒီသွားနေတဲ့သဘောမျိုးကိုတကယ်နဲ့ပဲသွားနေတာကိုသိပြီးတော့မတွေ့ရတဲ့အခါကျတော့အဲ့ဒီမှာအခက်အခဲတွေအများကြီးတွေ့တယ်တကယ်လို့ကညဉ့်ညံ့ရဲ့အတွေ့အကြုံသွားတယ်ဆိုရင်တစ်ဖက်ကဘာလို့ကျင်လဲတစ်ဖက်ကဘယ်လိုဖြစ်လဲဒါဟိုအတိအကျပေါ့အတိအကျလေးညှိပြီးနှိုင်းပြီးတော့သွားမယ်ဆိုရင်အဖြစ်ခံတဲ့နည်းမယ်နောက်ပြီးတော့ညဉ့်ညံ့ကြီးသွားတဲ့ဒီမှာလည်းဆက်တော့ပြူဖြစ်မယ်လို့ထင်တယ်အတိအကျတော့တကယ်စိတ်ရင်းစီရင်တာမှန်တဲ့ဒီလမ်းကြောင်းကိုသွားမယ်ဆိုအဲ့ဒီလမ်းကြောင်းကိုသွားဖို့အဲ့ဒါပဲလိုအပ်တယ်ဒီလိုမှမဟုတ်ခင်နဲ့အဲ့ကတော့အခုလောက်တဲ့တမတော်ဘက်ကလုံနေတာကတချို့တော့အဖွဲ့တွေအခုကတော့ဖွဲ့တယ်ဒါအပြတ်ကျိုးကျုပ်ပြလိုက်ခြင်းနဲ့တိုက်ခိုက်ခြင်းလိုက်တယ်ဒါမျိုးတွေရှိနေတယ်အပြိမနောက်တမတော်ရဲ့မူ6ချက်မှာဆိုရင်လည်းဒီပြီးခဲ့တဲ့တမတော်နေ့ကပဲအဲကာကွယ်ရေးဥပဒေကအတိအတင်းပြီးပြောရတယ်ဒီမူ6ရပ်ကိုထုတ်ပြန်ရတယ်အဲ့မှာဆိုရင်ဘာတွေပါသလဲဆိုတော့ဒီတို့လိုလားတဲ့ဒီမှာဆိုရင
်ဟုတ်ကဲ့ကျွန်တော် second 20လောက်ပဲရောက်ပါတယ်
အဖွဲ့တွေဒါဟိုကလည်းလက်ထုတ်ပြန်မှုတွေဘာတွေပါတယ်ဆိုတော့ဒါကြောင့်အဆင်မပြေနိုင်ဘူး
ဟုတ်ကဲ့ကျွန်တော်ကိုစီသူဖုန်းလိုင်းလည်းမကောင်းတော့ပါဘူးကျွန်တော်အခုတည်းလေးလိုက်အစီအစဉ်ချိန်ဆသွားလို့ပါဒီပါဝင်ပြီးတော့ဆွေးနွေးပေးတဲ့ကိုစီသူအောင်မြင့်ကိုဆိုင်ထွန်းအောင်လွင်နောက်ဥခုံဥကနဲ့ခြာတော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတည်းလေးလိုက်အစီအစဉ်ဒီမှာပဲရန်လာခွင့်ပြုပ
ါထုတ်လို့သူမဆူမနဲ့တူကိုသားညုံအစီအစဉ်တင်ဆက်တဲ့တည်းရိုက်လေးလိုက်ကိုကြားခဲ့ရတာပါ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းဒိုမီတာ32နဲ့53တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာပါအခုကြန့်ရှိတဲ့အချိန်တွင်တည်င်းအချင်းချုပ်ကိုမခင်ဖြူတွေကတလဲအကြီးညာပေးပါအောင်ရှင
်အမေရိကန်ပြည်တော်စု Texas ပြည်နယ်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့အညီလုပ်တဲ့ပွဲတစ်ခုရဲ့အပြင်ဘက်မှာလုံခြုံရေးအဆောက်တရောက်ကိုပြစ်တက်ခဲ့တဲ့လူနှစ်ယောက်နဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်ဒီလူနှစ်ယောက်ကိုလည်းရဲတပ်ဖွဲ့ကပြစ်တက်လိုက်တာပါသူတို့နှစ်ဦးကအရီဇိုနာပြည်နယ်မှာတခမ်းနဲ့နေကြတဲ့ Elton Simpson နဲ့ Nat ဒါဆိုဖီတို့ဖြစ်ကြတယ်လို့ရက်တက်ဖွဲ့တာဝန်ရှိသူတွေကပြောပါရရှင်။ဒီခါဥရောပကိုရွှေ့ပြောင်းဝင်ရောက်ဖို့ကြိုးစားသူတွေပါလာတဲ့ရောဘာလီတစီလေးရော့သွားတာဒါမှမဟုတ်လှေပောက်တာတခုခုကြောင့်တနည်းနည်းနေတုန်းကဒီလီဘော်ကလူ40လောက်ရင်းနှီးတည်ဆုံခဲ့ပုံရတယ်လို့အကူအညီပေးရေးအဖွဲ့ Save the Children ကပြောပါရတယ်။ခြေထဲပြုတ်ကျပြီးရေမကူးတတ်တဲ့အတွက်ကြောင့်မလို့အများပြားတည်ဆုံခဲ့ကြတဲ့အကြောင်းအသက်ရှင်ကျန်ရသူတွေပြောဆိုတာကို Save the Children အဖွဲ့ကပြန်ပြောတာပါ။အခုလိုမျိုးရွှေ့ပြောင်းဝင်ရောက်သူတွေ1,590ကျော်ပင်လယ်ခီးလမ်းမှာဒီနှစ်ထဲတည်ဆုံခဲ့ရပြီဖြစ်တယ်လို့အခုဖြစ်ရကတော့နောက်ဆုံးဖြစ်ရပဲဖြစ်ပါရတယ်။အမေရိကန်ပြည်တော်စုကိုရောက်နေတဲ့ပြည်သူ့လွှတ်တော်နာရကလည်းဖြစ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌလည်းဖြစ်တဲ့သူရောဥွှေမန်းဟာမနေ့တနင်္လာနေ့တုန်းကတော့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအချက်ပေးပုဂ္ဂိုလ်ဘန်ဂျမင်ရော့စ်နဲ့အင်ပြူရောမှာတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီပြည်ပြင်ပြောင်းလဲမှုလုပ်ငန်းတွေနောက်လွှတ်တော်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေရှေ့ဆက်ဆောင်ရွက်နေတာနဲ့အမျှအမေရိကန်နဲ့မြန်မာနှစ်နိုင်ငံအကြားထိတွေ့ဆက်ဆံမှုတွေကိုတွန်းမြင့်လှုပ်ဆောင်သွားမယ်လို့အမေရိကန်အစိုးရကအခိုင်အမာဆုံးဖြတ်သွားလှုပ်ဆောင်နေတယ်ဆိုတာကိုလည်း Mr. Rose ကထပ်မံပြောကြားခဲ့တဲ့အကြောင်းအင်ပြူရောကမနေ့ကသတင်းထုတ်ပြန်ပါတယ်ရှင
်သတင်းချင်းချက်ကိုမခင်ဖြူရဲကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA American အသံမနေ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့8:00နာရီထိလိုက်တိုမီတာ24 40 48 50နဲ့လိုင်းလမီတာ190တို့ကဖမ်းယူနာဆင်နိုင်ရပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကျမ်းမာရှင်လန်းပါစေရှင်ကျမအနံလောပါ
This program has come to you from the Voice of America, Washington.